Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇွန်လ2ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19.25/32.51 နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့ညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်မတင်ကြီးထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဖြစ်လာမယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။စင်ကာပူကလုံခြုံရေးဆိုင်ရာရှန်ဂရီလာဒိုင်ယာလော့ဂ်မှာတော့ရိုဟင်ဂျာအရေးကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ထိုင်းနိုင်ငံတဝမ်ဒီ73နေရာကိုထိုင်းဆိုရကစစ်စေရေးလုတ်တဲ့အချိန်မှာနိုင်ငံသား44ယောက်ကိုလူကုန်ကူးမှုမှုခင်းတွေနဲ့ပတ်သက်ပြီးဖမ်းမာတဲ့မြန်မာနိုင်ငံသား9ယောက်လည်းဒီထဲမှာဖမ်းခံရတဲ့သတင်းကိုနားဆင်ရဖို့ရှိတယ်လို့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန်းနာတွေထဲမှာတော့အစိုးရဒီရန်ရာတွင်းကအကြမ်းလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့အရင်ကထပ်ပို့ပြီးတော့အရှိန်မြင့်ပြီးတော့ကင်တွယ်ဖြစ်ရှင်းနေတယ်လို့သမ္မတကပြောပြီးတဲ့နောက်မှာကော်မရှင်ဘက်ကလှုပ်ရှားမှုတွေပို့ပြီးတက်ဝင်လာတဲ့အကြောင်းမှနားဆင်ရမှာကတော့
နံပါတ်1အပြန်လန်ထိန်းချောင်းနေစနစ်ကျွန်တော်တို့မှပြည်စုံမှုလို့လေရှိတဲ့အခြေအနေပေါ်မှာလိုင်ယွန်ကြီးတွေဖြစ်အောင်အပြန်လန်ထိန်းချောင်းနေစနစ်တည်ဆောက်အောင်ဒီနေရာမှာမီဒီယာတွေလည်းပါတယ်
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီမြန်မာတခွင်အစီအစဉ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေးလိုက်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်မြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်ဖော်ပြပြောဆိုခံရတဲ့ဘိုးချုပ်ကြီးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်ပီရိုသမ္မတရုံးခန်းမှာမနေ့တောက်ချန်နေ့ကမိနစ်80ကြာတွေ့ဆုံဆွေးနွေးပါတယ်အဲ့ဒီနောက်သမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာဇွန်လ12ရက်နေ့တွေ့ဆုံဆွေးနွေးမယ့်အကြောင်းအင်ပီရိုတောင်ဘက်မြက်ခင်းပြင်မှာစောင့်နေကြတဲ့သတင်းတောက်တီကိုကြေညာခဲ့ပါတယ်။ဒါပေမဲ့လည်းဒီထိပ်သီးအစည်းအဝေးဟာအစပြုမှုတစ်ခုပဲဖြစ်မယ်လို့သမ္မတထရန့်ကဆိုပြီးနျူကလ িয়ার ကင်မဲ့ရေးမြောက်ကိုရီးယားကသဘောတူလာဖို့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေလိုအပ်ဖွယ်ရှိတယ်လို့ပြောပါတယ်။ဇွန်လ12ရက်နေ့မှာတွေ့ပြီးတာနဲ့တခုခုအပေါ်ကိုလက်မှတ်ထိုးကြမှာမဟုတ်ပါဘူး။လုပ်ငန်းစဉ်တစ်ခုကိုကျွန်တော်တို့စကြမှာဖြစ်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။အစည်းအဝေးတစ်ခုတည်းနဲ့ဖြစ်သွားလိမ့်မယ်လို့ဘယ်တော့မှသူမပြောဘူးလို့သမ္မတထရန့်ကပြောပြီးတော့အဲ့ဒီမှာလည်းအဆုံးသတ်မှာတော့အောင်မြင်မှုရှိတဲ့လုပ်ငန်းစဉ်တစ်ခုဖြစ်လိမ့်မယ်လို့ပြောဆိုသွားပါတယ်။အဲ့ဒီတွေ့ဆုံပွဲကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုလည်းတက်ရောက်ပြီးကင်ဂျွန်အွန်းရေးပစ်လိုက်တဲ့စာကိုတွေ့ဆုံပွဲအတွင်းကင်ယောင်ချိုကသမ္မတထရန့်ကိုကိုယ်တိုင်ပေးအပ်ပါတယ်။သမ္မတထရန့်ကအဲ့ဒီစာဟာသိက်ကိုစိတ်ဝင်စားစရာကောင်းတယ်လို့ပြောပြီးဘာရေးထားတယ်ဆိုတာကိုထုတ်မပြောဘဲသိမကြခင်မှာထုတ်ပြန်ပေးဝင်ရှိတယ်လို့တော့ပြောဆိုသွားပါတယ်ရှင်
။ပိုင်နဲ့နယ်မြေအငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်တွေကကျွန်းတွေပေါ်မှာတရုတ်နိုင်ငံဘက်ကစီးရဲအင်အားတိုးချဲ့လာတဲ့လို့ရက်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဝေဖန်လိုက်တယ်လို့လက်တလောတက်ဆင်လိုက်တဲ့လက်နက်တွေဟာဘေးပတ်ဝန်းကျင်နိုင်ငံတွေကိုချင်းချဖို့ရည်ရွယ်ရင်းဖြစ်တယ်လို့ပြောပါတယ်။စင်ကာပူမှာနှစ်ဆင်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းစနေနေ့ကအဲ့ဒီလိုပြောဆိုသွားတာပါ။အင်ဒိုပစိဖိတ်ဒေသနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ပွင့်လင်းပြီးကျဲပြန့်တဲ့မဟာဗျူဟာတွေကိုလည်းဝန်ကြီးမက်ဒစ်ကချပြခဲ့တာပါတရုတ်တို့ရဲ့တောင်တရုတ်ပင်လယ်ဆိုင်ရာမူဝါဒတွေဟာအမေရိကန်တို့ရဲ့ပွင့်လင်းတဲ့မဟာဗျူဟာနဲ့လုံးဝဆန့်ကျင်နေတဲ့အတွက်တရုတ်တို့ရဲ့ကျဲပြန့်တဲ့ရည်မှန်ချက်ကိုမေးခွန်းထုတ်ဖို့လိုကြောင်းဝန်ကြီးမက်ဒစ်ကပြောပါတယ်တရုတ်တို့တက်ဆင်လိုက်တဲ့လက်နက်တွေထဲမှာတော့တင်မောဖြတ်မြေပြင်ဝေဟင်ပစ်မီဆိုင်တုံးတွေ electronic ဆက်သွယ်မှုတွေကိုကြားဖြတ်နောက်ဆက်တဲ့ကိရိယာတွေကိုထည့်သွင်းပြောဆိုသွားတဲ့အပြင် Vietnam ကမ်းခြေအနီးက Paracel ကျွန်းတွေပေါ်ကိုဘုံကျဲလျင်တစ်စင်းဆင့်သက်ခဲ့တဲ့ကိစ္စကိုလည်းဝန်ကြီးမက်ဒစ်ကအလေးပေးပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားမကြာခင်ကျင်းပမယ့်ထိပ်သီးဆွေးနွေးပွဲအပေါ်ကမ္ဘာကအာရုံစိုက်နေချိန်မှာပဲဒီနေ့ Shangri-La Dialogue ဆွေးနွေးပွဲကတော့ Indo Asia Pacific ဒေသရဲ့ရေရှည်အနာဂတ်ရေရာတွေနဲ့ဩဇာချဲ့ထွင်လာတဲ့တရုတ်နိုင်ငံနဲ့ဘယ်လိုဆက်ဆံမလဲဆိုတဲ့ကိစ္စတွေကိုအဓိကအာရုံထားဆွေးနွေးခဲ့ကြပါတယ်
။ Rohingya ဒုက္ခသည်ပြဿနာကိုအထူးအလေးပေးကြဖို့ Indonesia ကာကွယ်ရေးဝန်ကြီးကဒီကနေ့စင်ကာပူမှာကျင်းပတဲ့ဒေတာတွင်လုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာသတိပေးပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးပြီးမကင်တွယ်ဘူးဆိုရင်တော့ကိုရက်တွေဖြန့်ချက်ဖို့အတွက်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကဒီလူတွေကိုစုဆောင်းသွားနိုင်တယ်လို့အင်ဒိုနီးရှားကာကွယ်ဝင်ကြီးကသတိပေးလိုက်တာဖြစ်ပါတယ်
။ Selain itu kita juga perlu menaruh perhatian khusus terhadap krisis Rohingya di Rakhine State Myanmar.
မြန်မာနိုင်ငံတွင်းကရိုဟင်ဂျာပြည်ပခါမှာဖြစ်ထွန်းမှုတွေကိုသတိထားပြီးတော့အထူးအလေးပေးကြရပါမယ်။ လူသားချင်းစာနာထောက်ထားမှုဆိုင်ရာရေးကိစ္စကိုကူညီထောက်ပံ့ပေးရုံတည်းမဟုတ်ဘဲအခိုင်အမာရေးယူဆောင်ရွက်ကြရမှာဖြစ်ပါတယ်ထိထိရောက်ရောက်မကင်တွင်နိုင်ဘူးဆိုရင်တော့ဒီဒုက္ခသည်တွေကိုအစ္စလာမ်အစွန်းရောက် IS အဖွဲ့ကသူတို့ရဲ့ကွန်ရက်ကိုဖျန့်ချတဲ့အနေနဲ့စူးစောင်းရယူသွားနိုင်ပါတယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကသတိပေးခဲ့တာဖြစ်ပါတယ်အရှဒေသလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာရိုဟင်ဂျာဒုက္ခသည်အခြေအနေပတ်သက်ပြီးနိုင်ငံတကာကြက်ချင်ဒီအသင်း ICRC အကြီးအကဲကလည်းလုပ်ငန်းစဉ်၃ရက်ကိုအဆိုပြုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးချသူတွေကိုဘေးကင်းလုံခြုံမှုရှိရှိလူကုန်သိက္ခာနဲ့အညီဌာနပြန်နိုင်ရေးဆောင်ရွက်ပေးဖို့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းမြန်မာဆိုရဘက်ကအပြည့်အဝမြန်မြန်ဆန်ဆန်အကောင့်ထဲဖွင့်နိုင်ရေးထောက်ပံ့ပေးဖို့လုံခြုံရေးဆောင်ရွက်ချက်တွေမှာအရက်သားတွေကိုပြစ်မှတ်မထားဘဲလိုသလောက်ပဲအင်အားသုံးဖို့ဆရာတွေကို ICRC အကြီးအကဲကဆွေးနွေးခဲ့ပါတယ်ရှင
်မြန်မာနိုင်ငံတွင်အကြံဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေဆန္ဒအလျောက်ဌာနပြန်လာမယ်ဆိုရင်အားလုံးကိုပြန်လည်လက်ခံဖို့မြန်မာဘက်ကဆန္ဒရှိကြောင်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုရုံးဝန်ကြီးဦးတောင်ထွန်းကဒီကနေ့ပြောဆိုကြောင်း Reuters သတင်းကဖော်ပြပါတယ်စင်ကာပူမှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာအခုလိုပြောဆိုခဲ့တာပါရခိုင်ပြည်နယ်ရဲ့အခြေအနေတွေကြောင်းကုလသမဂ္ဂရဲ့လုပ်ငန်းစဉ်တစ်ခုဖြစ်တဲ့ကာကွယ်ပေးဖို့တာဝန်ရှိမှု R2P လုပ်ငန်းစဉ်ကိုသုံးလာရနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်သလားဆိုပြီးမြန်မာအစိုးရရဲ့အမျိုးသားအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကမေးမြန်းခဲ့တာပါလူခွန်သိန်းကိုသူတို့ဆန္ဒအလျောက်ဌာနပြန်ပို့မယ်ဆိုရင်ကျွန်တော်တို့အနေနဲ့လက်ခံလို့တဲ့ဆန္ဒရှိနေတယ်အဲ့ဒါကိုလူမျိုးစုလိုက်ရှင်းလင်းမှုလို့ခေါ်ဆိုနိုင်သလားဆိုပြီးအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောဆိုခဲ့တာပါရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်တုံ့ပြန်တဲ့နယ်မြေရှင်းလင်းရေးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့ကော်မရှင်တရက်ဖွဲ့စည်းမဲ့အစီအစဉ်ကိုလည်းမြန်မာဘက်ကရှင်းပြခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တာတွေအပေါ်စပုံဖော်နေကြတာတွေကပြည့်စုံမှုမရှိဘဲလန့်လွဲနေတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောဆိုပါတယ်။ရခိုင်မြောက်ပိုင်းမှာလူသားချင်းစာနာမှုဆိုင်ရာပဋိပက္ခဖြစ်နေတယ်ဆိုတာကိုမြန်မာဘက်ကညှင်းဆိုနေတာမဟုတ်ကြောင်းရခိုင်ပြည်နယ်တွင်ကမွတ်စလင်တွေအတိဒုက္ခရောက်နေတာကိုလည်းမငြင်းကြောင်းဗုဒ္ဓဘာသာဝင်ရခိုင်တွေဟင်ဒူနဲ့တခြားလူနည်းစုအတိုင်းအတာတွေလည်းအတူဒုက္ခခံစားနေရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်စစ်တပ်ဟာနိုင်ငံကိုကာကွယ်ဖို့တာဝန်ရှိကြောင်းဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုမှာတရားဥပဒေနဲ့မညီတဲ့လုပ်ရပ်တွေပေါ်ပေါက်ခဲ့ရင်အရေးယူမယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးကပြောဆိုခဲ့ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ
ဒီ UI မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်ပြီးဒီအတွက်အမေရိကန်သမ္မတအင်ဂျီရောအရာရှိတွေစီစဉ်နေကြတဲ့အကြောင်း Wall Street Journal ကဖော်ပြလိုက်ပါတယ်။ဆွေးနွေးပွဲကိုစီစဉ်ဖို့ရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး George Huntsman လဲဝါရှင်တန်ကိုရောက်ရှိနေတဲ့အကြောင်းအမေရိကန်ဆိုရအကြီးအကဲအရာရှိတို့ကိုကိုးကားပြီးသတင်းကဖော်ပြပါတယ်။သမ္မတထရန့်နဲ့ပူတင်ကြားတရားဝင်တွေ့ဆုံနိုင်ရေးပြီးခဲ့တဲ့လပိုင်းတွေကတည်းကကြိုးစားနေတဲ့တန်မကြီးဟန့်စ်မန်ရဲ့အစီအစဉ်ဖြစ်ပါတယ်လို့အဲ့ဒီအရာရှိကပြောပါတယ်ဒီဆွေးနွေးပွဲအစီအစဉ်နဲ့နှိဆက်သူတွေအဆိုရတော့နှစ်နိုင်ငံကြားကာလရှည်ကြာတည်ရှိနေတဲ့မတူကွဲပြားမှုတွေကိုဖြေရှင်းနိုင်ရေးရည်ရွယ်တာလို့ပြောပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရရေးကူညီပေးတဲ့အနေနဲ့ရုရှားတို့ကအမေရိကန်ရွေးကောက်ပွဲမှာကြားဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကကောက်ချက်ချထားတာဖြစ်ပါတယ်။ဒါကြောင့်လဲဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပေါင်းကြံခဲ့တာမျိုးရှိသလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်ပြီးတော့စုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။သမ္မတထရန့်ဘက်ကတော့ပူးပေါင်းကြံစီခဲ့တာမျိုးမရှိဘူးလို့ပြောဆိုထားပါတယ်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်နဲ့ရုရှားတို့ကမဟာမိတ်အဖြစ်ရပ်တည်နေတဲ့အပေါ်မှာရောယူကရိန်းအရှေ့ပိုင်းကိုစစ်အင်အားသုံးကျူးကျော်ထားမှုကိုပါအမေရိကန်ဘက်ကကန့်ကွက်ရှုတ်ချထားတာလည်းဖြစ်ပါတယ်။အမေရိကန်နဲ့ရုရှားခေါင်းဆောင်နှုတ်ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးဆွေးနွေးပွဲအတွက်တော့ဆွေးနွေးပွဲရဲ့နေရာအပါအဝင်စီစဉ်စရာတွေအများအပြားရှိနေသေးတယ်လို့လည်းအစိုးရအရာရှိကပြောပါတယ်ရှင်။
စပိန်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပက်ဒရိုဆန်ချက်စ်ကဒီကနေ့စနေနေ့မှာဝန်ကြီးချုပ်တဲ့အဖြစ်ကျန်သစ်စာကြေညာပါတယ်။အရင်ဝန်ကြီးချုပ်မာရီယာနိုရဂျွိုင်းကတော့ပြီးခဲ့တဲ့တောက်ကြနေတုန်းကလွှတ်တော်မှာအယုံကြည်မရှိအဆိုးဆုံးရှုံးနေခဲ့ပြီးနောက်ယာတူးကဖယ်ရှားခံခဲ့ရတာပါ။မြို့တော်မက်ဒရစ်နီးက ဇာဇူလီယာနန်တော်မှာစပိန်ပြင်ဆက်တမမြောက်ဖိလစ်ပြက်ရှိမမကျန်တစ္ဆာကျင်းဆိုခဲ့တာပါ။အောက်လွတ်တော်ကအမှတ်နေရ350ရှိတဲ့အထက်ဆန်ချက်ကထောက်ခံမဲ့180၊ကန့်ကွက်မဲ့169မိနစ်ကြာနေမဲ့တမဲတို့ရယူအနိုင်ရခဲ့တာပါ။ဆဲစုနှစ်၄ခုတက်တန်းရှိပြီဖြစ်တဲ့ဒီမိုကရေစီစနစ်အတွင်းလွှတ်တော်ရဲ့ဆုံးမြတ်ချက်နဲ့တာဝန်ထမ်းဆောင်ဆဲခေါင်းဆောင်တအူကိုပထမဆုံးအကြိမ်အဖြစ်ရာထူးကဖယ်ရှားလိုက်တာလည်းဖြစ်ပါတယ်။ဝင်းကြီးချုပ်ဟောင်းမာရီယိုနိုရဂျောရဲ့ဗဟိုလက်ရဝါဒပေါ်ပူလာပါတီကပါတီဝင်ဟောင်းတွေပါဝင်ပသက်တဲ့အာဂတိလိုက်စားမှုကိုပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်ဝင်းကြီးချုပ်သက်တမ်း6နှစ်ရှိပြီဖြစ်တဲ့ရဂျောလည်းမဲခွဲမှုမှာရှုံးနေခဲ့တာဖြစ်ပါတယ်။ဆိုရှယ်လစ်အလုပ်သမားပါတီအကြီးအကဲဆန်ချက်စ်ကတော့အာနာရှင်ဖန်စရစ်ကိုဖရန်ကိုလက်ထက်အလွန်1980ပြည့်နှစ်နောက်ပိုင်းဒီမိုကရေစီစနစ်ကျင့်သုံးခဲ့ပြီးတဲ့နောက်နိုင်ငံရဲ့ခွင့်အမှုမရဝင်းကြီးချုပ်ဖြစ်လာတာပါ။
အိန္ဒိယနိုင်ငံမြောက်ပိုင်းတလွှားမှာမုန်တိုင်းဒဏ်ကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးအပျက်အစီးတွေလည်းရှိတယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ Uttar Pradesh ပြည်နယ်မှာမနေ့တောက်ချာနေနှောင်းပိုင်းတနာယီမိုင်60နှုန်းနဲ့မုန်တိုင်းတက်ခတ်ခဲ့တာကြောင့်နိုင်ငံတွေဓာတ်တိုင်တွေထောင်နဲ့ချီတဲ့တစ်ပင်တွေလဲပြိုခဲ့ပါတယ်။ Uttar Pradesh ပြည်နယ်မှာလူ16ဦးသေဆုံးရပြီးအများစုကတော့နိုင်ငံတွေတစ်ပင်တွေပြိုလဲတာကြောင့်ဖြစ်တယ်လို့ပြည်내ရဲ့သဘာဝဘေးဒဏ်စီမံခန့်ခွဲမှုဆိုင်ရာဌာနပြောခွင့်ရခပြောပါရယ်မုံတိုင်းကြောင့်နယူးဒေလီမှာတဦးသေဆုံးပြီးမြောက်ပိုင်းမြို့တစ်ခုဖြစ်တဲ့ချန်ဒီဂါမှာလည်းတဦးသေဆုံးခဲ့ရပါတယ်ရှင
်မလေးရှားနိုင်ငံမှာဟွန်ဒါကားပိုင်ရှင်9,000ကျော်ရောဟာချွေးမှုတွေရှိနေတဲ့တာကတာလေအိတ်တွေကိုအစာမထိုးရင်ပြစ်ဒဏ်ပေးခံရမယ်လို့မလေးရှားသက်ယူပို့ဆောင်ရေးဝန်ကြီးကပြောပါရယ်ဒါဟာမလေးရှားနိုင်ငံမှာရင်မတော်တဆမှုကြောင့်သေဆုံးမှုတွေလျော့ကျသွားအောင်တိတိယောက်လှုပ်ဆောင်လိုက်တာလည်းဖြစ်ပါရယ်ရင်မတော်တဆမှုကြောင့်လူ9ဦးသေဆုံးခဲ့ရတဲ့ဖြစ်ဟာအပြစ်အနာစာရှိနေတဲ့ကားလေအိတ်တွေနဲ့ဆက်ဆံနေတယ်လို့ဆိုပါရယ်ကွာလာလမ်ပူမြို့အနီးမှာဟွန်ဒါကားသိမ်းပေါက်ပြီးတော့မေလ29ရက်နေ့ကလက်တလောသေဆုံးသွားသူကတော့အသက်23နှစ်အရွယ်ကျောင်းသားတဦးဖြစ်ပါရယ်ဒါဟာဒီနှစ်အတွင်းဒုတိယသေဆုံးမှုပါကားလေအိတ်တွေအစားထုတ်ဖို့ကားပိုင်ရှင်9,000ကျော်ကိုအကြောင်းကြားပေးမဲ့ပြန်ပြီးတော့အကြောင်းပြန်လာတာမရှိသေးသလိုလိုက်နာမှုမရှိရင်လမ်းခွန်ဆောင်ခွင့်တက်တန်းတုံမပေးဘူးလို့လည်းတည်ယူပို့ဆောင်ရင်ဝန်ကြီးကပြောပါတယ်တေဆုံးသူကျောင်းသားရဲ့ဆွေမျိုးနဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးလို့ကတေဆုံးသူကျောင်းသားရဲ့မိသားစုရိစီကိုလက်အစားထုတ်ဖို့ဟွန်ဒါကုမ္ပဏီကအကြောင်းကြားစာ28ကျိန်ပေးပို့ခဲ့ပေမဲ့တိကျတဲ့လိပ်စာမရတဲ့အတွက်ဆက်သွယ်နိုင်ခြင်းမရှိခဲ့ဘူးလို့ပြောပါတယ
်ဤချင်းနိုင်ငံမှာစီးပွားရေးအရာရောလုံခြုံရေးအရာပါကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရချိန်မှာပဲဤချင်းသမ္မတအဒဲလ်ဖာတာအယ်စီစီဟာ၄နှစ်တာဒုတိယသမ္မတတက်တန်အတွက်ဒီကနေ့ကျန်းသစ်စာကျင်းဆိုလိုက်ပါတယ်ရှင
်စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူအဆသတင်းပေးဖို့ချက်တပုတ်ကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံတဝမ်းလုံးမှာလူကုန်ကူးမှုနဲ့ရာဇဝတ်မှုတွေများလာတဲ့အတွက်ထိုင်းနိုင်ငံတဝမ်းနေရာ83နေရာမှာထိုင်းဆိုရကမေလ31ရက်နေ့ကစစ်စင်ရေးလုပ်ခဲ့ပါတယ်လူကုန်ကူးမှုအပါအဝင်မှုကင်းတွေမှာပါဝင်ပတ်သက်တဲ့နိုင်ငံသား44ယောက်ကိုဖမ်းဆီးခဲ့တဲ့နေရာမှာတော့မြန်မာနိုင်ငံသားက9ယောက်ပါဝင်တယ်လို့ထိုင်းအာဏာပိုင်တွေကဂျွန်လ1ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
လူကုန်ကူးမှုတွေနဲ့ရာဇဝတ်မှုတွေမှာနိုင်ငံသားတွေပါဝင်ပတ်သက်မှုတွေများလာတဲ့အတွက်ထိုင်းဆိုရကမေလ31ရက်နေ့မှာစစ်စင်ရေးတရက်အနေနဲ့နိုင်ငံတဝန်းလုံးကနေရာ83နေရာမှာဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်ဒီအကြောင်းကိုတော့ဒုတိယရဲမှူးကြီးမစ္စတာဆူရချက်ကွန်ဘဝါကသတင်းတောက်တွေကိုအခုလိုပြောပြခဲ့ပါတယ်ဒီစစ်စင်ရေးအတွင်းနိုင်ငံသား44ယောက်ကိုဖမ်းမိခဲ့တယ်ဒီထဲမှာမြန်မာ9ယောက်ပါတယ်သူတို့ဖမ်းခံရတဲ့အမှုတွေကတော့လူကုန်ကူးမှုနိုင်ငံ내ကိုလူတွေခိုးသွင်းလာမှုတွေတခြားရာဇဝတ်မှုကင်းတွေဖြစ်တယ်လို့ဆိုပါတယ်အခုလိုမျိုးဖမ်းဆီးနေတာတွေကိုတုံးမြင်ပြီးလှုပ်ဆောင်နေရတာတွေကတော့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်မှုတွေဖြစ်တယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာဗီဇာတက်တန်းကုန်ပြီးနေထိုင်နေတဲ့နိုင်ငံသားတွေကများလာတယ်မှုကင်းဆိုင်ရာတွေမှာနိုင်ငံသားတွေပါဝင်မှုတွေကများလာတယ်အထူးသဖြင့်နိုင်ငံသားတွေအများဆုံးလာတဲ့နေရာတွေမှာမှုကင်းတွေကျဆင်းဖို့အတွက်ကဘာလက်ခီးသွားတွေရဲ့အသက်အန္တရာယ်တွေကိုကာကွယ်ပေးဖို့အတွက်မှုကင်းဖြစ်မှုတွေလျော့နည်းစေဖို့အတွက်ထိုင်းအစိုးရကလှုပ်ဆောင်ပေးနေတာဖြစ်တယ်ဆိုပြီးပြောသွားပါတယ်။တချို့နိုင်ငံသားတွေကလည်းငွေရင်းနိုင်ငံတွေမှာမှုကင်းတွေလုပ်ပြီးထိုင်းနိုင်ငံထဲမှာခိုးလုံနေထိုင်နေကြသူတွေလည်းရှိကြပါတယ်။ဒီအတွက်ထိုင်းအစိုးရအနေနဲ့မဖြစ်မနေစီမံချက်လုပ်ပြီးရှင်းလင်းခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာအဖမ်းဆီးတွေများလာပြီး2018ခုနှစ်ဇန်နဝါရီလကနေမေလအထိလူကုန်ကူးခံရသူတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။အမ မေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်းသန်း20ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိတိယောက်ယောက်အရေးယူပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့TR2 အဆင့်ဖြစ်သတ်မှတ်ခံရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံဆင့် TR2 ဖြစ်ဖော်ပြထားပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းနောက်မဆုအစီအစဉ်မှာဆိုရင်တော့အစိုးရရန်နေရာတွင်အကြမ်းလိုက်စားမှုတွေကိုအရင်ကထက်အရှိန်မြင့်ပြီးကင်တွယ်သွားမယ်လို့သမ္မတအသစ်ကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းအကြမ်းလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့လုပ်ငန်းတွေကပို့ပြီးတော့မှအသက်ဝင်အားကောင်းလာပါတယ်။အကြမ်းလိုက်စားတယ်လို့ဆွဆွဲခံရတဲ့ဝင်ကြီးတဦးကိုစုံစမ်းခဲ့တယ်လို့ပဲအကြမ်းလိုက်စားမှုတိုက်ဖျက်ရေးဥပဒေပြင်ဆင်ချက်ကိုလည်းလွှတ်တော်မှာဆောင်ရွက်နေပါတယ်။အခုလိုအစိုးရရဲ့လှုပ်ဆောင်မှုတွေကဘလောက်ထိထိရောက်ပါသလဲ။အကြမ်းလိုက်စားမှုတိုက်ဖျက်ရေးဥပဒေပြင်ဆင်ချက်မူကြမ်းဟာလည်းအစိုးရရဲ့အခုလှုပ်ဆောင်မှုအပေါ်မှာဘလောက်ထိအထောက်အကူပေးနိုင်ပါသလဲဒီသတင်းပတ်ရဲ့သတင်းတော့မှတ်စုအစီအစဉ်မှာတော့ VOA မြန်မာပိုင်းသတင်းတော့မေခကစူးစီးတင်ဆက်ပေးထားပါတယ်ရှင
်အရင်ပြည်ခိုင်ဖြိုးပါတီဦးဆောင်တဲ့အစိုးရလက်ထက်ကပြတ်ထန်းလိုက်တဲ့ဒီဥပဒေဟာကမရဟောင်းဦးသိန်းစိန်လက်ထက်မှာထင်သလောက်အကျိုးသက်ရောက်မှုမရှိခဲ့ပါဘူးအဂရီလိုက်စားမှုကိုပြင်းပြင်းထန်ထန်အရေးယူမယ်လို့ဆိုထားတဲ့ NLD အစိုးရလက်ထက်မှာအဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုလူဝင်ကတိုးချက်ပြီးကော်မရှင်ကအရှိန်မြင့်လှုပ်ဆောင်လာတာတွေကြောင့် NLD ပါတီဥဆောင်တဲ့အစိုးရနှစ်နှစ်တာကာလအတွင်းမှာအစိုးရဝန်ကြီးအပြောင်းအလဲတွေရှိလာခဲ့တဲ့အထိတိုးတက်မှုအထိုက်လျောက်ရှိလာခဲ့ပါတယ်။ဒီအပြောင်းအလဲတွေထဲမှာအထူးခြားဆုံးကတော့စီမံကိန်းနဲ့ဗဏ္ဍာရေးပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရုတ်တရက်နှုတ်ထွက်သွားခဲ့တာပါပဲ။အဂရီလိုက်စားမှုကော်မရှင်ဘက်ကခေါ်ယူမေးမြန်းတာတွေလုပ်ခံရတယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးအဂရီလိုက်စားမှုရှိမရှိအဖြစ်မသိရသေးခင်မှာနှုတ်ထွက်သွားခဲ့တာပါသူ့အနေနဲ့တကယ်ပဲအဂရီလိုက်စားမှုရှိမရှိကိုရှင်းရှင်းလင်းလင်းပြည်သူတွေမသိရသေးခင်အခုလိုနှုတ်ထွက်သွားတာကြောင့်ပြည်သူတွေကြားမှာဘဝင်မကြစရာတွေဖြစ်ပေါ်ခဲ့ပါတယ်တမရအဝင်မြစ်တက်လာပြီးနောက်အုတ်ချုပ်ရေးပိုင်းမှာအဂရီလိုက်စားမှုတွေအရှိန်မြင့်အေးအေးယူနေချိန်မှာပဲအားနည်းချက်တွေရှိတယ်လို့ဝေဖန်ခံနေရတဲ့အဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုပြင်ဆင်ဖို့လှုပ်ဆောင်လာတာတွေလည်းရှိပါတယ်လက်ရှိပြင်ဆင်ဖို့လုပ်နေတဲ့ဥပဒေကတော့ဘလောက်ထိထိရောက်နိုင်မလဲဆိုတာကမေးခွန်းထုတ်စရာတွေရှိနေသေးပါနိုင်ငံရေးစီးပွားရေးလေလာတုံးသက်သူဦးမင်းခင်ကတော့လက်ရှိပြင်ဆင်နေတဲ့ဥပဒေနဲ့ကော်မရှင်ရဲ့လှုပ်ဆောင်မှုကအဂရီလိုက်စားမှုကိုဘလောက်ထိထိရောက်နိုင်မလဲဆိုတာကိုခုလိုတုံးသက်ပြောဆိုသွားခဲ့ပါတယ
်နေရာကမှဒုတ်ကြည့်ပဲမရဘူးမုံလည်းလို့အဲ့တော့ဒီဟိုတော့ကလည်းဦးသိန်းတန်းရွှေခေတ်ကလာစားဟိုနန်းတဲ့ခံစားခွင့်စိတ်လာစားတူပေးတယ်ခလာအဂရီကိုထိရောက်ရေးယူမယ်ဆိုတာမျိုးလုပ်ခဲ့မှုတယ်နော်တကယ်နေလားငါလားမထိအောင်နော်အဲ့တော့ဟုတ်ပြီအဲ့လိုဆိုရင်ဟိုနန်းတွေကိုဘယ်လိုဟုတ်လားအဂရီကင်းရှင်းရင်သူတို့တောင်းဖို့သူတို့ခြေပြုံအောင်လုပ်နိုင်မှုအတွက်ဘယ်လိုမုံမျိုးကျွန်တော်တို့ကလှမ်းမလဲအဲ့ဒါလို့နော်အဲ့တော့ဟိုတော့နေကျွန်တော်တို့စဉ်းစားတာရှိတယ်လာစားတို့ရဲဆိုတာတဲ့သူတို့ရဲ့ဟုတ်လားဒီလူမှုရေးစီးပွားရေးအတွက်နေစရာတို့ဟုတ်လားဟိုစစ်တပ်မှာရရှင်ပီးစုရိခာထောက်ပံ့နာတို့နော်စသည်ဖြင့်အဲ့လိုတခြားမသွားရေးလာရေးနော်ကလေးကြောင်းထားတာစသည်ဖြင့်အဲ့လိုငွေလာတာမဟုတ်တဲ့အထောက်ပံ့မျိုးအစိုးရကပေးနိုင်တဲ့
အဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကို2013ခုနှစ်ကနေစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အောက်ခြေဝန်ထမ်းတွေကသာအဂရီလိုက်စားမှုနဲ့အရေးယူမှုအချို့ရှိခဲ့ပေမဲ့ယာရုကြီးတဲ့အရာရှိတွေကတော့အရေးယူနိုင်ခဲ့ခြင်းမရှိတာကိုတွေ့ရှိခဲ့ရပါတယ်။လက်ရှိမှာတော့အဂရီလိုက်စားမှုတိုက်ဖျက်ရေးကိုအရှိန်မြင့်ဆောင်ရွက်နေချိန်မှာကော်မရှင်အစ်ကအားနည်းချက်တွေရှိတယ်လို့ထောက်ပြထားတဲ့အဂရီလိုက်စားမှုဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုမကြသေးခင်ကထွတ်တော်ကိုတင်ပြလာခဲ့တာရှိခဲ့ပါတယ်။သရုတ်ထအချိန်ပြင်ဆင်လိုက်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာပြင်နိုင်ငံတော်ဘဏ္ဍာရန်ကုန်ငွေကိုလုံထုံးလုံနည်းနဲ့မညီပဲလုပ်တာတွေကြောင့်ဆုံးရှုံးစီတာတွေကိုပါအဂရီလိုက်စားမှုနဲ့အရေးယူနိုင်တဲ့ဆိုတဲ့အချက်ပါဝင်ထားပါတယ်။ဒါပြင်တိုင်ကြားသူမရှိလဲကြော်စောတည်ထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တဲ့ဆိုတဲ့အချက်တွေကိုလည်းထပ်မံဖြည့်ဆွတ်ထားပါတယ်။ လက်ရှိမှာအာဂရီလိုက်စားမှုကိုတင်းကျပ်စွာအရေးယူမှုတစ်ခုတည်းကအာဂရီလိုက်စားမှုလုံးဝပပျောက်သွားမှာမဟုတ်ဘူးလို့ဆိုလာသူကတော့နိုင်ငံရေးစီးပွားရေးလေ့လာသုံးသပ်သူဦးမင်းခင်ပါ
။နံပါတ်၁အပြန်အလှန်ထိန်းချုပ်နေစနစ်ကျွန်တော်တို့မှာပြည်စုံမှုလိုတယ်။ရှိတဲ့အခြေအနေပေါ်မှာလက်ရုံးညီတွေဖြစ်အောင်အပြန်အလှန်ထိန်းချုပ်နေစနစ်တည်ဆောက်အောင်ဒီနေရာမှာမီဒီယာတွေလည်းပါတယ်တော့ပြည်သူလူထုလည်းပါတယ်လွှတ်တော်တို့ဟုတ်လားနိုင်ငံရေးပါတီတို့စသည်ဖြင့်နော်ပါဝင်ပတ်သက်တဲ့သူအားလုံးနဲ့မှအပြန်အလှန်ထိန်းချုပ်နိုင်တဲ့အခြေအနေကင်းကျင်းကိုအမြန်ဆုံးဖန်တီးပေးရမယ်နော်ဒီအားရလိုက်စားမှုကိုထိတိယောက်တိုက်ဖြစ်တယ်ဆိုတာလေခုနကအနစ်နာခဲ့တဲ့တိုင်းသူပြည်သားကိုပြန်ပြီးတော့ပေးဆက်တဲ့ပုံစံတစ်မျိုးပဲနော်အဲ့တော့ဒါလိုတယ
်လက်ရှိအားရလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အစ်စ်မှာဥက္ကဋ္ဌအနေနဲ့ပြန်ကြားရေးဝန်ကြီးအငိမ့်စာဦးအောင်ကြီးကတောင်းယူထားပါတယ်။အာဏာချုပ်တွေရှိနေတယ်လို့ဝေဖန်ခံထားရတဲ့အာဂရီလက်စားမှုတိုက်ဖြတ်ရေးဥပဒေချုပ်ဟာမကြသေးခင်ကတော့အမျိုးသားလွှတ်တော်ကနေပြင်ဆင်အတည်ပြုလိုက်ပြီဖြစ်ပါတယ်။
သဘောမတူတဲ့သူမရှိတဲ့အတွက်အဆိုအတည်ဖြစ်သည်။အဆိုအတည်ဖြစ်တဲ့အတွက်အာဂရီလက်စားမှုတိုက်ဖြတ်ရေးဥပဒေကိုသဒ္ဒုထအချိန်ပြင်ဆင်သည့်ဥပဒေချုပ်သည်ပြင်ဆင်ထားသည့်အတိုင်းအတည်ဖြစ်သည်
လက်ရှိမှာတော့ဒီဥရေကိုပြည်သူလွတ်တော်မှာဆက်လက်ဆွေးနွေးနေစေဖြစ်ပါတယ်။တမရတဲ့ဦးဝင်းမြင့်ကအာဂရီလိုက်စားမှုကိုထိထိရောက်ရောက်အရေးယူသွားမယ်လို့တမရတဲ့တာဝန်ယူချိန်မှာကတိပေးထားခဲ့ပါတယ်။မကြသေးခင်ကအာနာအလွဲသုံးစားလုပ်ပြီးအာဂရီလိုက်စားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ FDA အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူခဲ့ပါတယ်။ဒါပြင်အာဂရီလိုက်စားမှုနဲ့ထွက်ပြေးတင်းရှောင်နေတဲ့တရားသူကြီးရှေ့နေနဲ့အုပ်ချုပ်ရေးမှုအပါအဝင်တရားခံပြေးဆက်နက်ဦးတို့ကိုတက်ဆိုင်ရာရဲစခန်းတွေကိုသတင်းပေးတိုင်ကြားနိုင်ဖို့သူတို့ရဲ့ကိုယ်ရေးအချက်လက်တွေကိုရဲတပ်ဖွဲ့ကပြီးခဲ့တဲ့ဖေဖော်ဝါရီ21ရက်နေ့မှာတရားဝင်ထုတ်ပြန်ပေးထားပါတယ်။အခုလိုအချိန်မြင့်လာတဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကဘလောက်အတိုင်းတာထီအောင်မြင်နေမလဲဘလောက်အတိုင်းတာထီအရင်ယူနိုင်မလဲဆိုတာကတော့ဆက်လက်စောင့်ကြည့်ရအောင်ပါဖြစ်ပါရှင
်မမေခါစူးစီးတင်ဆက်ခဲ့တဲ့သတင်းတော့မှတ်စုအစီအစဉ်ဖြစ်ပါတယ်ရှင်အခုမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ပဲစားထိုးစီရွက်သီးနှံတွေစိုက်ပျိုးတဲ့နေရာမှာတောင်သူတွေကိုအစိုးရအနေနဲ့ဤပညာပိုင်းအကူအညီပေးဖို့အထူးလိုအပ်နေတယ်လို့တောင်သူတွေကပြောပါတယ်မြန်မာနိုင်ငံကနေအဓိကတင်ပို့နေတဲ့ပဲတွေကဈေးကျတဲ့ကျနေတာမို့လို့ဒီပဲဆိုင်တောင်သူတွေအနေနဲ့တခြားစီထွက်သီးနှံတွေအစားထိုးစိုက်ပျိုးရမယ့်အခြေအနေကိုရောက်နေပါတယ်ဒီနေရာမှာတော့ဒေသနဲ့ကိုက်ညီတဲ့သီးနှံနဲ့စိုက်ပျိုးဤပညာပိုင်းကိုအစိုးရပညာရှင်တွေပံ့ပိုးဖို့လိုအပ်နေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့အဓိကပို့ကုန်ဖြစ်တဲ့မက်ပဲနဲ့ပဲစင်းကုန်ဈေးကလည်းအရင်ကနှစ်ထက်ပိုပြီးတော့မှကျဆင်းနေပါတယ်ပဲအကြောင်းအပြည့်စုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင
်မြန်မာနိုင်ငံကပဲတွေကိုအိန္ဒိယနိုင်ငံကနေဝယ်ယူမှုရပ်ဆိုင်းခဲ့ပြီးတဲ့နောက်အခုနှစ်မေလမှာပဲပြန်လည်ဝယ်ယူမယ်လို့ထုတ်ပြန်ကြေညာခဲ့ပြီးဝယ်ယူမဲ့အတိုင်းတာကတော့ကန့်သက်ချက်တွေရှိနေပါတယ်။အိန္ဒိယနိုင်ငံကမြန်မာပဲတွေကိုပြန်လည်ဝယ်ယူဖို့ထုတ်ပြန်ကြေညာချက်တွေထွက်ပေါ်ပြီးတဲ့နောက်မှာတော့မက်ပဲနဲ့ပဲစင်ကုန်စည်းပြန်လည်မြင့်တက်လာပေမဲ့လည်းအရင်တုန်းကအမြင့်ဈေးနှုန်းကိုတော့မရောက်သေးပါဘူး။အိန္ဒိယကပုံမှန်ဝယ်ယူနေတဲ့အချိန်တုန်းကတော့အမြင့်ဆုံးအဖြစ်ပဲစင်ကုန်ဒရန်ကို8သိန်းနဲ့မက်ပဲဒရန်ကို9သိန်းအထိပေါက်ဈေးရှိခဲ့ပါတယ်။အဲ့လိုပဲစည်းကွက်မတိမငိမ်ဖြစ်နေတဲ့အတွက်တောင်သူတွေကိုပဲစင်ကုန်လေးမဆိုင်ဖို့တိုက်တွန်းထားတယ်လို့မြန်မာနိုင်ငံပဲမျိုးစုံနဲ့နန်းကုန်တဲ့များအတင်းအတွင်းရေးမှုဦးမင်းကုံကအခုလိုပြောပါတယ
်ပဲပြန်ပေါ်တဲ့ຢာကြီးကဟိုပဲစင်ကုန်ဆိုဇန်နဝါရီလောက်မှာစပို့တယ်မပဲဆိုရင်သူကမလကုန်လောက်မှာစပို့ပဲပေါ်တဲ့ຢာကြီးကတော့ဒီဝယ်ယူနေတဲ့နိုင်ငံတွေတော်တော်များများဟိုဈေးဘယ်လောက်ကျမလဲဆိုစောင့်ကြည့်တဲ့ပုံစံဖြစ်လာဟိုအိန္ဒိယပြန်ဖွင့်လာတာအခုစိတ်ဝင်စားလေးပြန်ဝင်လာတာလေးတွေ့ရတယ်ဟိုဘာကိုပြောချင်တာလဲဆိုတော့ဥရောပထုတ်လုပ်တဲ့အားနဲ့ဒီဘယ်လိုပါမလဲအိန္ဒိယကဈေးကွက်အခုလိုဖွင့်လိုက်ပြီလေခဏခဏလုံးမယ်ဆိုရင်တောင်သူတွေအာမခံချက်မရှိနိုင်ဘူးလို့ယူဆရရေရှည်မှာဒီအိန္ဒိယနိုင်ငံခရမ်မီကုန်ရဲ့ဒီပဲတဲ့ဘောမပဲပဲတဲ့ဘောကအခုမဆိုင်ဘူးဥရောပတိုက်တွန်းလာပြီမပဲကိုလည်းရှော့တင်လို့ရှော့ပါဘူးဟိုအိန္ဒိယဈေးကွက်တော့မဖွင့်ခဲ့ရင်ဥရောပဒီလိုပဲဒေါ်လာ300တစ်ပတ်လည်းလောက်မယ်၄ပဲ၄ပဲရောင်းပြီးတော့နောက်ဆုံးတော်လူရယ်ပရမတ်တစင်ရှုံးပါမယ်။ကုန်တွေကလည်းသူရအစင်ရှုံးမယ်။နိုင်ငံအနေနဲ့လည်းရတဲ့ရထိုက်တဲ့ နိုင်ငံခြားဘုံတွေပြောပါမယ်အဲ့တော့ဘာပဲပြောအိန္ဒိယကအခုလိုပေါ့နော်2019မှာလုပ်လိုက်တဲ့ကိစ္စကဥလို့လေဟိုစပြီးပြိတ်လိုက်တဲ့အချိန်မှာဟိုအကြောက်ကန်မြင်နေတာနော်ဒါတွေကမဖြစ်တယ်ဘူးမဖြစ်တယ်ဘူးပြောရမယ်သူ့နိုင်ငံရဲ့ဒီလိုရေးကိစ္စဖြစ်တဲ့အခါကျတော့သူလုပ်တဲ့လုပ်ထားတဲ့အလုပ်ကိုဆက်လုပ်ပါ
မြန်မာနိုင်ငံကနေထွက်ရှိတဲ့မက်ပဲနဲ့ပဲစင်းကုံရဲ့80ရာခိုင်နှုန်းကိုတော့ဟီပကိုတင်ပို့နေပြီးအိန္ဒိယနိုင်ငံကအများဆုံးဝယ်ယူခဲ့တာဖြစ်ပါတယ်။မက်ပဲနဲ့ပဲစင်းကုံဈေးကွက်ဟာမတည်ငြိမ်တဲ့ဈေးကွက်ဖြစ်နေပေမဲ့ခုချိန်မှာတော့တည်ငြိမ်နေတဲ့ဈေးကွက်ကိုပိုင်ဆိုင်နေတာကပဲဒီစိန်ဖြစ်နေတယ်လို့ရန်ကုန်တိုင်းဒေသကြီးကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအပြင်ဒုတိယအုပ်ချုပ်ဖြစ်တဲ့ဒေါက်တာမျိုးရင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒါဈေးကွက်ပေါ်မှာမူတည်ပြီးတော့ဒါခံမှန်းပေးတာပေါ့နော်။ဒါမှန်ရဲ့လဲမှန်မယ်။မှန်ဖို့များတာဒါတော့ဟုတ်တယ်ဗျာဒါတော့ကျွန်တော်ကဒီချာလေးအေးတွက်ချက်ပြီးတော့မှလုပ်ထားတာဆိုတော့ဒါပေမဲ့ဓာတ်ဒီပေါ်မှာတခါတည်းကြတော့လေဘလို့ခေါ်မလဲတောင်လူတွေအနေနဲ့ကြတော့တခါတလေအယူဆနည်းနည်းလေးလွဲသွားတာပေါ့နော်ဈေးတွေကောင်းလာရင်သူကလည်းစိုက်ချင်တယ်ကိုကလည်းစိုက်ချင်တယ်အဲကြတော့ဟိုတောင်လူကလည်းစိုက်ချင်ဒီတောင်လူကလည်းစိုက်ချင်တယ်ဒီပဲပဲစိုက်ချင်တယ်ဘာလို့မပဲနဲ့ပဲစင်းကောင်ကအခြားပဲနဲ့စာလို့ရှိရင်သူကစိုက်ရပြောရတာအဆင်ပြေတယ်နောက်ဈေးရိတ်စကားကျင်းတယ်ပေါ့နော်နောက်တခါဟိုကုန်ကြစည်းရိမ်နေတယ်ပေါ့နော်ဒါလေးတွေကိုချိန်တယ်နောက်ရောင်းရလွယ်ရတာလွယ်ကူတယ်ပေါ့သူ့မှာကောက်ွက်ကလေးတွေရှိတာဒါပေမဲ့အဲ့အရာတွေကိုအကုန်လုံးပေါင်းပြီးတော့အာသူကလည်းစိုက်ချင်ကိုကလည်းစိုက်ချင်အကုန်လုံးဝိုင်းလဲစိုက်လိုက်ပေါ့ထွက်ရှိမှုကများတော့များတော့ဈေးကွက်ကမလိုက်နိုင်မလိုက်နိုင်တော့အဲ့လိုဖြစ်အဲ့ကြတော့အဲ့မှာထုတ်လုပ်မှုနည်းတဲ့ပဲကြတော့တွားကောင်းမြန်တွားကောင်းမြန်အဲ့လိုမျိုးတော့ရှိတယ်ဒါပေမဲ့အခုလောလောဆယ်နေထားရဆိုရင်တော့ပဲဒီဈေးရင်းကဈေးကွက်ကနည်းနည်းကောင်းတဲ့ဘောရှိတယ်ဘာလို့ဆိုတော့တရုတ်နိုင်ငံအဓိကထားပြီးဝယ်တယ်တရုတ်ကလည်းသူကပဲဒီသုံးဆွဲမှုများတယ်များတော့မြန်မာပြည်မှာအခုနှစ်နှစ်လောက်ရှိပါပြီပဲဒီဈေးကွက်ကတည်တည်ငြိမ်ငြိမ်နဲ့တောင်တူလည်းအကျိုးရှိတယ်ကုန်တယ်လည်းအကျိုးရှိတယ်ဟိုဘက်ကဝယ်သွားတဲ့ကုန်တယ်တွေလည်းအကျိုးရှိ
ဒါကြောင့်တောင်တူတွေအနေနဲ့ပဲစင်ကုန်အစားတခြားစီထွက်တည်ငြိမ်တွေကိုစိုက်ပျိုးတင်ပြီးမက်ပဲကိုလည်းစိုက်ပျိုးတင်မဲ့ပြိုတင်ကိုတိမ်မစားခြင်းအချိန်မှာထုတ်ပြန်သွားမှာဖြစ်တယ်လို့ဦးမင်းကိုကအခုလိုပြောပါသေးတယ်
တကယ်တမ်းအိန္ဒိယဈေးကွက်မှာမဖွင့်ရင်ဒုက္ခအရင်ရောက်တယ်ဆိုတာအခုလည်းတက်တည်ကြပြီးသွားပြီပဲစင်မုံဈေးမပဲဈေးမဖြစ်တဲ့မဖြစ်တတ်တဲ့ဈေးတွေရောက်သွားတယ်တကယ်မှာတောင်လူ1000နဲ့15000ကြားထဲမှာဟိုဘယ်လိုကောင်းလဲအယောင်ဝဖြစ်တဲ့ဈေးဖြစ်သွားတာပေါ့နော်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဒီတင်းကိုဟို1000ဝယ်ကြားထဲမှာဖြစ်တဲ့ပဲကိုကောင်းလာလို့လို့ထပ်ပြီးဦးလို့မျောရင်းချက်ကြီးနဲ့အများကြီးဆိုက်ဖို့မပြေမလို့တို့တုံးတယ်။ဒါကြောင့်ပဲစင်းကုန်ပြက်လာတာဥရောပကြည့်တာ။မဆိုင်တယ်ဘူး။တခြားဈေးွက်ရမယ်ဟာတခြားငွေရရှိမယ်ပဲ။တခြားစီးပွားပြီးနားလို့ဟာမျိုးပြောင်းလို့ဟာမျိုးတောင်းတူပြောင်းလို့ဆိုင်တယ်ပါပြီ။နော်။ထုံနည်း၎င်းမဲ့မပဲဟုတ်လေဥရောပပြောလို့ပါပဲ။တကယ်တည်းဒီကာလရပောင်း93လအတွင်းတော့မှာတောင်းလို့ဆိုင်ပြိုးချိန်အမီဟိုဟိုဆက်ပြီးထုတ်ပြန်တော့မှာပါ။ဆိုင်တယ်လို့ဆိုရင်ဥဆိုင်တယ်နဲ့မဆိုင်တယ်ဘူးဆိုရင်မဆိုင်တယ်ဘူး။အမှုရှော့တဲ့နဲ့ဆိုရယ်ရှော့တဲ့နဲ့ဒါတွေကတော့တကယ်တော့ဝန်ကြီးဌာနတွေနဲ့ပညာရှင်တွေနဲ့သူတို့ဒီနိုင်ငံပို့ပို့လုပ်ငန်းရှင်တွေနဲ့အားလုံးကဆက်ပြီးတော့ဆိုင်ရင်းကြီးထုတ်ပြန်တော့တင်လာတယ်သူတို့ချင်းနဲ့တချင်းကြီးထုတ်ပြန်ပါမယ်
။ပဲစင်းကုန်နဲ့မပဲဆိုင်တဲ့တောင်းလို့အများစုကတခြားတည်နေတွေကိုပြောင်းလဲဆိုက်ပြိုးခြင်းပေမဲ့ဒေတာနဲ့ကန့်ညီတဲ့တည်နေနဲ့ဆိုက်ပြိုးမဲ့ဤပညာတွေကိုတဆိုင်ရာဌာနတွေကကူညီပေးဖို့လိုအပ်နေတယ်လို့တောင်းတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာကသတင်းအေဂျင်စီကနေ VOA ကိုတင်ပို့လိုက်တာပါ။
ဒရီအဂျင်စီကကိုကောင်းမြတ်ဖြိုစုစည်းတင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်ဖြစ်ပါတယ်ရှင်။ဒုတိယပိုင်းထုတ်လွှင့်ပေးမယ့်နိုင်ဝက်အစီအစဉ်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကနေအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇွန်လ2ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အခုဒုတိယပိုင်းနိုင်ဝက်ကိုတော့လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 933နဲ့လိုင်းလက်မီတာ190 kHz 1509တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်စဉ်ဆက်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းစီစဉ်မှာတော့ NRI ဆိုရလက်ထက်မှာအာရီလိုက်စားမှုတိုက်ဖြည့်ရေးစောင့်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်အရသာဆိုရလက်ထက်အာရီလိုက်စားမှုတိုက်ဖြည့်ရေးအစီအစဉ်တွေပေါ်မှာအားရစရာအားမရစရာဘာတွေရှိမလဲဘယ်ကဏ္ဍဘယ်ဌာနတွေမှာအကျင့်ပြချစားတဲ့ပြဿနာတွေကိုအဓိကဖြည့်ရှင်းဖို့ကြံနေသေးလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါဥပဒေရှုထောင့်လူမှုရေးရှုထောင့်တွေကနေဆွေးနွေးဖို့ပြင်နိုင်ဆွေးနွေးမဲ့ပုံကိုနေရာကိုလည်းဖိတ်ကြားထားပါတယ်တူကတော့ကျွန်တော်တို့ရှင်းနေကြီးဦးတင်းတန်းဦးဖြစ်ပါတယ်နောက်တူကတော့သတင်းစာဆရာဦးတီယာသွေးဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆရာဦးတင်းတန်းဦးရဲ့တုံးသက်ချက်ကိုကြားချင်ပါတယ်ဒီကျွန်တော်တို့သမရဦးဝင်းမြင့်ကိုရိုင်လဲဒီတကြံနှစ်တကူမိန်ကောင်မှာအချင်းပြချစားမှုတွေနေနေမဲ့ဆိုပြီးဂရီပေးပြီးနောက်ပိုင်းမှာပဲအရေးယူကြိုက်တဲ့သတင်းတွေလည်းထွက်လာပါတယ်ဆိုတော့ဒါကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွင်နေတဲ့အာရီလိုက်ဆောင်ပြဿနာကိုတက်ဖြတ်ဖို့အခုအစိုးရလက်ထက်မှာတကယ်ပဲအရှိန်မြင့်လောက်လာပြီလို့ပြောနိုင်ပြီလားဆရာ
ဟုတ်ပြောနိုင်ပါတယ်ဗျာကျွန်တော်တို့တိုင်းပြည်မှာတော့လက်ပြီးလိုက်ယူတော့အရင်အစိုးရတွေလက်ထက်မှာပြာတာကနေသမရအထိမကင်းဘူးလို့ကျွန်တော်တို့ပြောနိုင်တဲ့အနေအထားရှိပါတယ်အခုသမရကြီးဦးဝင်းမင်းကရှေ့နေတယောက်လည်းဖြစ်တဲ့အခါကျတော့တန်းကြီးမှာအကျင့်တဲ့ခြားခြားနဲ့ပတ်သက်ပြီးတော့ကင်ကျွယ်မယ်လို့ကျွန်တော်တို့တာလိဒန်ချပြီးတော့စတင်တဲ့ကင်ကျွယ်နေပြီဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီဟာကိုကြိုးစားကြမှာဖြစ်ပါတယ်ဗျာဗမာပြည်ကတော့ခုနကျွန်တော်ပြောတဲ့အတိုင်းပဲနေရာတိုင်းခန္ဓာတိုင်းအဆင့်တိုင်းမှာလက်ဘေးလက်ယူနဲ့အကျင့်တဲ့ခြားခြားမှုပါဆက်အနာရှင်စနစ်တစ်လျှောက်တည်းမှာအမြင့်တွေပြီးတော့အကြီးအကျယ်ဟိုကင်ဆာတွေပဲပွားများနေတဲ့အနေအထားရောက်နေတဲ့အတွက်သမရာကြီးဦးဝင်းရဲ့လုပ်ကန်ဆောင်ရွက်မှုကိုကျွန်တော်တို့ကြိုးစားတယ်လို့ကျွန်တော်ပြောမှာဖြစ်ပါတယ်
โอเคเสียอุตินแดงเจซูอ่ะကျွန်တော်နောက်တူဖြစ်တဲ့ဆရာဥတ္တရာသွေးလည်းရှိနေပါတယ်ဥတ္တရာသွေးရဲ့သဘောတော့ခင်ဗျာအခုကျွန်တော်တို့ဒီ NLA အစိုးရလက်ထက်မှာအခုစပြီးဟိုအရေးယူတဲ့ကင်တွေ့တယ်ဆိုတော့သတင်းတွေကျွန်တော်ကြားရတယ်ဆိုတော့ဒါတွေကဒီအခုရသအစိုးရလက်ထက်မှာဟိုဒီအကျင့်ပြချစားမှုတွေနဲ့ပတ်သက်လို့အချိန်မြင့်လောက်လာပြီလို့တကယ်ပဲပြောနိုင်ပြီလားခင်ဗျာ
အခုကတော့လေဟိုကျွန်တော်နားလည်တာတိုင်းစားဒီပေါ်မှာအခြေခံပြီးတော့လုပ်နေတာဖြစ်ဖြစ်ပြတော့ဘလို့ဟိုမတိုင်ရင်ဒါမှမဟုတ်တိုင်းစားတွေကထိရောက်မှုအားနေတယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်အရေးယူဖော်ပြနိုင်မှုရှိပါမလားဆိုရဲအဲဟိုဘောတော့ဆိုရင်ဒီဟာအခြေအနေကတော့ရှိသေးတယ်ဆိုတော့ကျွန်တော်တို့ကတော့ပြောလိုက်တာကဒီအပြစ်ပြချစားမှုဆိုတာကတော့တိုင်းစားတွေကိုအခြေခံပြီးတော့တိုင်းတွေနေရုံနဲ့မရဘူးလို့ကျွန်တော်တို့ယူဆပါတယ်ဌာနဆိုင်ရာအသီးသီးမှာဖြစ်နိုင်တဲ့ကျွန်တော်တို့ဒီအစ်ကျက်တာမှုတွေဖြစ်နိုင်တဲ့အနေအထားတွေနေရာမျိုးတွေမှာအဆောင်ရှိတာမျိုးဒါမှမဟုတ်ထိမ့်သိမ်းတာမျိုးဒါမှမဟုတ်တတိယအဖွဲ့စည်းပေါ့နော်လွတ်လပ်တဲ့အဖွဲ့စည်းတွေအဲလို့ပေါ့အခါအားတော်စွာလေးလာအဲစုံစမ်းတာမျိုးပေါ့နော်ဒါမျိုးတွေလုပ်ပေးဖို့လိုမယ်ထင်ပါတယ်ဗျအဲ့တော့ဟိုတိုင်းစားတွေပေါ်မှာခြေခံပြီးလုပ်နေမယ်ဆိုရင်တော့ဖြင့်တို့ထိထိရောက်ရောက်ရှိမှာမဟုတ်ဘူးတိုင်းတလောက်ပဲနောက်တစ်ခါတိုင်းစားတွေကိုလည်းဘယ်လိုကာကွယ်မလဲဆိုရင်နောက်ဆက်ဒီလမ်းတွေကိုလည်းပေါ်လာတာမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့ဟိုဒါတော့ညာကစားတာပဲဘာဖြစ်လို့လဲဆိုတော့ဒီလိုကျွန်တော်တို့အဖြစ်သက်ဆက်စားမှုဆိုတော့နှစ်ပေါင်းများစွာအခြေတည်နေတယ်အင်အားလည်းတောင်းတယ်အဲတို့ရဲ့ဒီအချိတ်ဆက်ပေါ်တော့ကျွန်တော်တို့အပေါ်အောက်ကျွန်တော်တို့ဒင်းအပေးယူအချိတ်ဆက်လည်းအားကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုအဖွဲ့စည်းလို့ဒီလိုလောက်ဆိုင်စားတောင်းနေတယ်ကျွန်တော်တို့ဒီအဲလူတွေနဲ့ပေါ့နော်ဒီဟိုရင်ဒီညာညစ်ရှင်ရတဲ့ခါမှာတော့တော်တော်လေးတွက်ဖို့တော်တော်လေးကိုကအဲကိုကချိုးမြင်မှုလိုတယ်လို့ထင်ပါတယ်ဗျ
โอเคကိုတရားသွေးဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲတော့ကိုဟိုဆွေးနွေးဖို့ဆိုပြီးဟိုစာရီ Facebook ကနေရေးသားထားတယ်တချို့လည်းရှိပါတယ်ဒီတရားတချို့တော့မဆုံမဖတ်ပြပေးပါဦးခင်ဗျဟုတ
်ကဲ့ပါရှင
်ဟုတ်ကဲ့ပါရှင်ဒီလူမောဆိုတဲ့အကောင့်ကတော့အများပြည်သူနဲ့ဆက်ဆံနေရတဲ့ဌာနတိုင်းမှာတဲ့ပြည်သူတွေကိုဝန်ဆောင်မှုပေးတဲ့အခါမှာ ချက်ချင်းနိုင်ပိုင်းရပိုင်းစသဖြင့်အချိန်အတိအကျဆောင်ရွက်ပေးရေးသက်ဆိုင်ရာအကြီးအကဲတွေကတာဝန်ယူတာဝန်ခံဆောင်ရွက်ပေးတဲ့ policy ချမှတ်ဆောင်ရွက်ဖို့လိုပါတယ်တဲ့ဥပမာစာရွက်စာတမ်းပြည့်စုံမှန်ကန်သောမီတာလျှောက်ထားခြင်းမှတ်ပုံတွေလျှောက်ထားခြင်း e-government လုပ်ငန်းအများအဆုံးအကောင့်ထည့်ဖော်ရန်ဆိုပြီးရေးထားပါတယ်တော်တာရှင်တူကတော့ပညာရေးဌာနတောင်မှလက်စားနေတဲ့မြန်မာပြည်မှာလက်မစားတဲ့ဌာနဆိုတာတဲ့မဖွဲ့စည်းရသေးတဲ့ဌာနပဲရှိမှာပါတဲ့ဥပဒေကလည်းစာရွက်ပေါ်မှာပဲအိပ်ပျော်ကောင်းတော့အချိန်ဆိုတော့ဥပဒေရေးဆွဲတဲ့သူကိုနိုင်ကိုကဒီဥပဒေကိုလိုက်နာနိုင်ပါရဲ့လားလို့မေးရမလို့ဖြစ်နေပါပြီတဲ့ဝတန်ဦးဆိုတဲ့အကောင့်ကတော့တရားရေးမှန်တိုင်းတက်မှတ်ပါတဲ့အဲ့ဒါမှပဲအဂတိလိုက်စားမှုကိုထိထိရောက်ရောက်ကင်တွယ်နိုင်ပါလိမ့်မယ်တဲ့တန်လုံးဆိုတဲ့အကောင့်ကတော့မြန်မာပြည်မှာအေးအေးယူထောင်ချတာမရှိဘူးတဲ့ရာထူးဖြုတ်တာနဲ့အလုတ်ပြောင်းမြစ်တာပဲရှိတယ်တဲ့နောက်ဂင်ပီကတ်ဆိုတဲ့အကောင့်ကတော့ဝန်ထမ်းတွေအကုန်ဖြုတ်ပြီးအသစ်ခန့်မှရမယ်တဲ့ဤချောကတော့ရှိတယ်တဲ့တရားရုံးတွေစီပင်သားရနောက်ရဲစခန်းတွေလေဆိုပြီးရေးထားပါတယ်ကြောင်လင်းဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook မှတ်ချက်တွေမှာဒီအားကြီးလိုက်စားမှုတွေခြေခြေပြင်းပြင်းရှိနေသေးတဲ့ပုံမှာစိတ်ပြည့်တဲ့အတန်တွေဟိုကျွန်တော်အဓိကတွေ့ရပါတယ်ဆိုတော့ဆရာဦးသိန်းတန်းကိုတခုမေးချင်ပါတယ်အခုအချိန်မှာကျွန်တော်ဒီအချင်းပြတ်ချစားမှုတွေနဲ့ပတ်သက်လို့ဒီအေးအေးယူရဲကင်တွေရဲဆိုတဲ့သတင်းတွေထွက်လာတဲ့အထက်မှာဒီအစိုးရအုပ်ချုပ်ရေးဘိုင်းကပုံကိုယ်တွေကိုကင်တွေတာတွေတွေ့ရပါတယ်ဒါပေမဲ့ကျွန်တော်ဒီအချင်းပြတ်ချစားမှုဆိုတဲ့ပြဿနာဒီအောက်ခြေဝန်ထမ်းပိုင်းအထိအမြင့်တွင်နေတဲ့ပြဿနာဖြစ်တာဆိုတော့ဒီဌာနဆိုင်ရာတွေလို့အစိုးရဒီအောက်ခြေရန်နေရာမှာလဲဖြည့်ရှင်းမှုမလိုနိုင်ဘူးလားဆရာဒီဘိုင်းနေမှာကျတော့လက်တလုံးစောင့်ရမှုတွေမှာအားနည်းတယ်လို့မဆုံနိုင်ဘူးလား
အပြုံးနိုင်နေကကျွန်တော်တို့ကလက်ပြီးလိုက်ယူတိုက်တဲ့အခါမှာဟိုအကြည့်ပြန်ဆန်းဆန်းမှုတက်တဲ့အပြစ်ပေးရေးယူနေမရနိုင်ဘူးတစ်ခါကသူတို့ရဲ့ဘဝရပ်တည်မှုတွေကျွန်တော်တို့လိုတယ်ဗျလိုတဲ့အခါကျတော့ဒီဝန်ထမ်းတွေကိုအခုဒီမှာဝန်ထမ်းတွေကိုဒီလက်ဒီအသားစာကိုလုံတော့အောင်ပေးမယ်နောက်ခုနနေထိုင်မှုအတွက်အိမ်ဒီတမိုးတဲ့အင်အားတွေပေးမယ်။တာသမီတွေရဲ့ပညာရေးစနစ်ကိုကောင်းအောင်လုပ်ပေးမယ်။ပညာသင်ကြားစေတွေ။အဲ့ဒါမျိုးတွေတော့ပါဖို့ဒူတယ်ဗျ။တပိလိုက်ယူရတာခုနကျွန်တော်ပြောခဲ့တဲ့အတိုင်းဒီအရင်ဆက်ဆိုးရဆက်ဆက်လက်ထက်မှာတော့ကြာတာကနေသမရအတိဌာနတိုင်းအဆင့်တိုင်းနေရာတိုင်းမှာတပိလိုက်ယူတာတရံမျိုးမျိုးနဲ့ရှိနေတဲ့အတွက်ကျွန်တော်တို့ဟာအမြဲတမ်းကြီးမားတဲ့ပြဿနာကြီးရင်ဆိုင်နေရတာဖြစ်တယ်။အဲ့ဒါကြောင့်မို့အောက်ခြေဝန်ထမ်းတွေကိုလည်းပဲအပြစ်ပေးရုံမှမျှနေမကဘဲနဲ့သူတို့ရဲ့လက်ပေးတတ်ယူမလုပ်နိုင်အောင်ထိုက်တင်တဲ့နားစာပေါ့နော်ဒါမျိုးအခြေအနေတွေလည်းကျွန်တော်တို့လုပ်ကန်ဆောင်ဖို့လိုအပ်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးတင်တဲ့ကျေးဇူးပါကိုတီယာသွေးသဘောထားကိုခင်ဗျကျွန်တော်ဒီအစိုးရဒီရန်နေရကိုမှလည်းပဲဖြည့်ရှင်းအားမဲ့အပိုင်းတွေရှိနေတယ်ဆိုတော့ဒါတွေကိုကင်တွယ်ဖို့ကိစ္စတွေမှာရောဟိုအခုလက်ရှိဒီ NLD အစိုးရလက်ထက်မှာဟိုဘယ်လောက်ထိမြင်ရလဲခင်ဗျထင်တာမြင်တာ
ဟုတ်ပါတော့အဲ့ဒီအစိုးရရဲ့ပြဿနာကကျွန်တော်တို့ဒီဟိုဝန်ထမ်းအဖွဲ့အစည်းပေါ့နော်ဒီကျွန်တော်တို့ဒီဌာနဆိုင်ရာဝန်ထမ်းအဖွဲ့အစည်းတွေပေါ်ပါဟိုဘယ်လိုထိုးဖောက်ကင်တွယ်မလဲပေါ့နော်ဒီဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ရှုပ်ထွေးတဲ့ဖွဲ့စည်းမှုဆက်တွယ်ဆောင်ရွက်မှုတစ်ဆုံးလုပ်ပြီးဒါတွေအားလုံးကဟိုဒီအစိုးရအစ်စ်အနေနဲ့တော်တော်လေးကြေညာဖို့လိုသေးတယ်ပေါ့နော်ဆိုတော့ဟိုဒီနည်းနဲ့ကင်ဟိုနည်းနဲ့လုပ်မယ်ဟိုနည်းနဲ့ကင်ဒီနည်းနဲ့လုပ်မယ်ဆိုတော့ဟိုဒီလိုဒီကင်ကြီးတွေကကျွန်တော်ဒီဌာနထဲမှာကြွားကျင်ပြီးတာရှိပြီးသားဗျနောက်တစ်ခုကဘာလဲဆိုတော့ဒီကိစ္စကကျွန်တော်တို့ဒီအပြင်ပမှာကျွန်တော်တို့ဒီစီးပွားရေးတမားပဲဖြစ်ဖြစ်ဟလာအခုအလုပ်ကိုနည်းနည်းပြီးကျင်တဲ့လူပဲဖြစ်ဖြစ်မတမားတဲ့ဒီမတရားတဲ့ဒီမျိုးကိုအလုပ်ကိုပြီးောက်ကျင်တဲ့လူပဲဖြစ်ဖြစ်အပြင်မှာရှိတဲ့ demand နဲ့ရှိနေတယ်ဆိုတော့တခါတည်းကျဒီ demand နဲ့အထက်အလုပ်ပေးတဲ့ကျွန်တော်ဒီဝန်ထမ်းအဖွဲ့ကြီးတွေကသူတို့တွေကထိတ်ဆက်ပြီးတော့ကျွန်တော်တို့ဟိုအခြေအနေကြည့်ပြီးတော့ပေါ့ဗျာဒီလိုတားဆီးမှုတွေဖန်ဆီးမှုတွေဟလာဟိုဟိုဒါဒီလိုအားဆီးဥပဒေတွေကိုဘယ်လိုရှောင်ရွေးမလဲဆိုတော့သူတို့ကဟုတ်ကဲ့တော့များစွာအပြန်အလှန်ဆက်ပြေပြီးလောက်တာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရအစ်စ်အနေနဲ့ဟိုဒီဟာဒီလောကကြီးတစ်ခုလုံးကိုမပြတ်ပြတ်သေးတာဖြစ်လို့ဆိုတော့တကယ်ကိုစီးပီးပိုင်ပိုင်တစ်ခါလဲဟိုပိုင်ပိုင်နိုင်နိုင်ကြိုက်တွေဖို့ကိုလုံးဝမလွယ်ဘူးကြာအဲ့တော့သူတို့အနေနဲ့လည်းတေချာပြေးလာပြီးတော့ကြိုက်တွေဖို့လို့ဒီလိုနောက်တစ်ချက်ကဆရာဦးသိန်းကပြောသွားတယ်ကျွန်တော်ဒီဝန်ထမ်းပိုင်းရဲ့မဖြစ်လို့လက်စားတာလဲဆိုတော့အခြေခံအကြောင်းရင်းကိုကြည့်ပြီးတော့လက်မစားအောင်တစ်ဖက်ကလည်းကုစားမှုတွေလုပ်ပေးဖို့လိုအပ်တယ်ကျွန်တော်ဒီဘက်စီသူလူထုအပိုင်းပေါ့နော်စီသူလူထုကလက်ပေးတဲ့အဲ့ကောလုပ်ငန်းကိုကြားတဲ့အရင်ပြီးကျင်တာမတမာဒီနဲ့မပြည့်စုံတဲ့ဆော့ရဲစာတန်းတွေနဲ့ဟိုပြီးတော့ဆက်စပ်ပြီးချင်းပေါ့တော့အဲ့ဒီလိုဟာမျိုးတွေကိုမလုပ်အောင်လဲကျွန်တော်ပြည်သူလူထုဘက်ကလည်းအရေးယူဆောင်ရွက်မှုစင်တာပေးမှုတွေလိုနေကြ။ဒါဆိုတော့ဒါတွေကဘတ်ဆုံကျွန်တော်တို့ထိုးဖောက်ပါရမယ်။ဒါဆိုတော့လက်ခုပ်လိုပဲကျွန်တော်တို့ကတစ်ဖက်တည်းမီတာပေါ့။တစ်ဖက်မှမီတာဖြစ်တဲ့အတွက်ကြောင့်မို့လို့အစိုးရအနေနဲ့တော့ဒါကြီးတစ်ခုလုံးလုပ်ဖို့ဆိုပြီးတော်တော်လေးကိုဟိုစင်ကြီးဆဆနဲ့ဟိုလေ့လာပြီးတော့တော်တော်လေးကိုဘတ်ဆုံတောင်းဆိုအောင်နေပြီးတော့အားထုတ်ဖို့လိုပါတယ်။ပြည်သူလူထုကလည်းဝိုင်းကူဖို့လိုပါတယ်။
ဟုတ်ကဲ့ကျေးဇူးပါကိုတီရဆွေးနွေးပြတာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါင်းကိုရန်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတီဦးတော့လှည့်ပေးချင်တာတော့ကျွန်တော်တို့ဒီရန်ပြဲမျိုးကဦးစောလွင်ဖြစ်ပါတယ်ဦးစောလွင်ရဲ့သဘောထားလဲဆွေးနွေးလို့မေးမြန်းလို့ရပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျာ
လေးဆရာဦးလင်းတန်းကိုကျွန်တော်တို့
တော်တခုနေနေပါလေဒီစင်မန်ဘာနာဝန်ကြီးကအဲ့ဒီလေစားမှုနဲ့ဟိုဆစ်ဆင်းနေတော့ပဲနှုတ်ထွက်သွားတယ်ဆိုတာသိရတယ်အဲ့ဒီနှုတ်ထွက်သွားခြင်းဟာသမဏအမိန်ရဲ့နဲ့နှုတ်ထွက်သွားတယ်ဆိုတာသိရတယ်ဒီသမဏအမိန်ကဒီတော့အဲ့ဒီလေစားမှုတိုက်ခြင်းနေတဲ့ဝန်ကြီးတစ်ပါးကိုနှုတ်ထွက်ဖွင့်ပေးလိုက်တာအဲ့တရားဥပဒေစိုးမိုးရေးကိုစောင့်ချက်ဖြစ်နေတာလေအဲ့ဒီလေစားမှုကိုပုံမပြီးတော့အားတန်ကြရချင်တယ်ဒါကြောင့်ဆိုကျွန်တော်တို့မြန်မာနိုင်ငံမှာအရင်ယူမှုစုပိတံပဲပေါ့ဗျာစုပိတံပဲဆိုရင်မရှိလို့အဲ့ဒီအခေလေစားမှုကတိုးပွားနေရတာဟိုလာစားလုံလောက်အောင်ပြလိုက်လို့ရှိရင်အခေလေစားမှုပျောက်သွားမယ်ဆိုလို့ရှိရင်ပင်းရစေရတဲ့ဝန်ကြီးကဒီလိုပါချစ်လို့လုပ်တာလေအဲ့စုပိတံပဲဆိုရင်တက်ဆိုင်မတက်ဆိုင်ဘူးလားဒါမှမဟုတ်နှုတ်ထွက်ခွင့်ပေးတဲ့သမဏကရောအဲ့ဒီဥပဒေကိုချိုးဖို့ရမရောက်ဘူးလားလို့ရှိရင်ဒါလည်းထူလာမရှိနေခင်ဗျာ
ဟုတ်ကဲ့ဒါတော့ဟိုဆရာဦးသိန်းသန်းဦးရဲ့ဖြည့်ပေးစေချင်တယ်ထင်ပါတယ်ဒါပေမဲ့ကျွန်တော်လည်းရေဝီရနားလည်တဲ့လောက်ကတော့ဟိုသမရကတော့သူကျင်ညာချက်အရာဆိုလို့ရှိရင်တော့သူနှုတ်ထွက်ချင်တဲ့အတွက်နှုတ်ထွက်ခွင့်ပြုတယ်ဆိုပြီးသမရကဟိုပြောတာပဲရှိပါသမရကထွက်ပါဆိုပြီးတော့ပြောတယ်လို့တော့ကျွန်တော်တို့နားမလဲဟိုကျွန်တော်တို့သဘောပေါက်မထားပါဘူးခင်ဗျာခဏဒါနဲ့ပတ်သက်လို့ဦးသိန်းသန်းဦးကိုမေးမယ်ဆိုရင်ဦးသိန်းသန်းဦးတယ်လီဖုန်းလိုင်းကျွန်တော်တို့ပြတ်သွားပါတယ်ကျွန်တော်တို့ပြန်ပြီးဆက်သွယ်ဟိုစ조사ကြည့်ရမယ်ဆိုတော့ဒီဦးစောလွင်ရဲ့မိကုံကိုကျွန်တော်တို့ဦးသိန်းသန်းဦးနဲ့ဆက်သွယ်လို့ရတဲ့အချိန်ကျကျွန်တော်တို့ပြန်ပြီးတော့ဟိုမေးပြပါမယ်ခင်ဗျာအခုလောလောဆယ်တော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုအလှည့်ပေးချင်ပါတယ်သူကတော့စင်ကူနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းဆွေးနွေးချင်တာမေးမြန်းချင်တာရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီလိုဖြစ်တဲ့ကိစ္စမြန်မာနိုင်ငံမှာတော့အခုတော့ဥပဒေကိုတောင်းဆောင်ပေးပြီးပြောတာပါဗျာဒါပေမဲ့ကျွန်တော်အမြင်ပြောရင်တော့ဥပဒေနဲ့တင်မလုံလောက်ဘူးဗျာဥမာတစ်ခုဆိုပါစို့ဟိုတနေ့ရဖြစ်တဲ့ကွန်တိန်နာနဲ့ဟလာမလေးရှားကိုပစ္စည်းရောက်တယ်ပြောတာကွန်တိန်နာဟိုဟောပေါ့နော်သူတို့ဟိုအိတ်ဆွေးနဲ့မစစ်နိုင်ဘူးလို့ပြောတယ်ပေါ့နော်ဆိုတဲ့အခါကျတော့စင်ကာပူနဲ့မလေးရှားမှာဒီနေ့တူကထောင်ထဲချပြီးတော့ကွန်တိန်နာတွေဝင်ထွက်နေတာစင်ကာပူနိုင်ငံထဲကိုဝင်မယ်ဆိုလို့ရှိရင်ဒီ X-ray နဲ့ပဲစစ်တာပါပဲဆိုတဲ့ဘော X-ray တစ်ခုဟိုဆိုလို့တဲ့ဘော equipment ပေါ့ဗျာကျွန်တော်တို့အတိုင်းပြည်မှာဒီလက်စားမှုကိုမဖြစ်စေဖို့အတွက်ပံ့ပိုးတဲ့ instrument equipment တွေလည်းလိုအပ်နေတယ်လို့ကျွန်တော်မြင်တယ်ပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဥရီရဲ့ဘောပေါ့နော်ဟိုဥမာတစ်ခုဗမာနိုင်ငံမှာရှိတယ်ပေါ့ main ကလေးတွေအမျိုးသမီးတွေပါတယ်ဆိုရင်ညပဲဆိုရင်မှုံရိတ်ခိုးတဲ့ဥပဒေမျိုးပေါ့နော်အဲ့တော့မောင်ရေးခွေလို့အောင်ဆိုသူဘာလုပ်လဲဆိုတော့ရဲကိုလက်ပေးတယ်ပေါ့နော်လက်ပေးပြီးတော့လွတ်မြောက်အောင်လုပ်တာအဲ့တော့ဒီဥရီရဲ့ပင်ကိုရဲ့သဘောတဘာဝကလက်ရှိကာလနဲ့တော့မတင့်တော်ဘူးလို့ထင်တယ်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကဘာဖြစ်တင်လဲဆိုတဲ့အခါကျတော့ဒီလက်ပေးတဲ့လူကိုဥရီရတားမြစ်ယုံနေမကဘူးထောင်ချဖို့လိုအပ်တယ်ပေါ့နော်အရေးယူဖို့လိုတယ်ပေါ့အဲ့ဒါမှလည်းကျွန်တော်တို့တိုင်းပြည်ရဲ့ဖြစ်စီခြင်းနဲ့ခုနပြောတော့လက်ပေးလိုက်ယူပပျောက်ရေးကိုဖြစ်နိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်ဗျအဲ့ဒါလေးတွေကိုစဉ်းစားပြီးဖို့လိုမယ်လို့တော့ထင်ပါတယ်အဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်ထပ်ဆွေးနွေးဖို့ဟိုရောက်နေတဲ့ပုဂ္ဂိုလ်တူကတော့ကျွန်တော်ထိုင်းနိုင်ငံကိုတီးလည်မှုပါကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်မြန်မာနိုင်ငံမှာတော့ဒီလက်ပေးလိုက်ယူမှာတော့တိုင်းနိုင်ငံလုံးမှာပဲဖြစ်တယ်လို့ကျွန်တော်တို့ပြောမှာဖြစ်ပါလေ90,000 လောက်ဖြစ်နေလို့ကျွန်တော်သုံးသပ်လို့ရပါတယ်အခုဝင်းမြင့်ထွက်လာတဲ့ပိတ်တော့လဲကျွန်တော်တို့ကကြိုးစားပါတယ်ဝင်းမြင့်လှုပ်ဆောင်တော့ကျွန်တော်ကြိုးစားပါတယ်ခင်ဗျာဘာလို့လဲဆိုရင်နော်ကျွန်တော်မြန်မာပြည်မှာနော်လက်ပေါင်းများစွာခောက်ရကျိုးနေပါတယ်ခင်ဗျအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ဝင်းမြင့်လှုပ်ဆောင်တော့ကျွန်တော်အများကြီးကျေးဇူးတင်တယ်နောက်တော့ကျွန်တော်တို့လည်းဆက်လက်ပြီးတော့နော်ဟုတ်ကဲ့ဒါမှဖြစ်ပါတ
ယ်ခင်ဗျာဟုတ်ကဲ့ကိုတိလည်းမှုဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းကိုကျွန်တော်ပြန်ဆက်သွယ်လို့ရတော့ဆော့ဆော့ဦးစောလွင်ရမ်းမြမျိုးကမိကုန်းတစ်ခုဆရာဦးသိန်းသန်းကိုရည်ရွယ်ပြီးသူကမေးသွားပါတယ်သူကတော့ဒါမဲ့သူမေးတဲ့မိကုန်းထဲမှာကျွန်တော်နားဟိုတိတလောက်ကတော့သူတချို့ဟာတွေသူဟိုနားလည်မှုလွဲနေလားတော့မသိဘူးဒီဟိုမချသေးရင်ဒီနှုတ်ထွက်သွားတဲ့ဝင်းကြီးနှုတ်ထွက်သွားတဲ့ကိစ္စနော်နဲ့စီမံပဏာဝင်ကြီးနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့ तू ကသမဏထွက်ခိုင်းလို့ तू ကထွက်သွားတယ်ဆိုပြီးတော့သဘောမျိုးနဲ့ तू ကကောက်ချက်ဆွဲတော့ဒါကဒီအပြစ်ရှိတဲ့လူတစ်ယောက်ကိုယာရုကနေထွက်သွားဖို့ဟိုဟိုသမဏအမိန်ပေးလိုက်ခြင်းအပြင်ပေါ့လေဒီလူဟိုအားလည်းပဲလှုပ်ပြီးတော့အေးအေးမခံဘဲနဲ့အလုတ်ကထွက်ရုံလောက်ပဲဆိုတော့ဒါကလှုပ်တဲ့ဟိုလူမာရောဒီ လောက်ပဲထွက်ဖို့ဆိုပြီးတော့အမိန်ပေးတဲ့လူမှာဟိုတာဝန်မရှိဘူးလားဆိုတဲ့သဘောမျိုးသူကကောက်ချက်ဆွပြီးမေးသွားပါတယ်ဆရာဦးသိန်းသိန်းဒါနဲ့ပတ်သက်လို့ဟိုသူကနားလည်ထားတာနည်းနည်းလေးလွဲကောင်းလွဲနေနိုင်တယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဟိုနည်းနည်းဖြည့်ပြီးကျွန်တော်ကဆရာဦးသိန်းသိန်းကိုလည်းဆွေးနွေးစေချင်တာအခုကျွန်တော်တို့တချို့သောတာရှင်တွေကလည်းထောက်ပြနေတာတချို့ရှိတာမြန်မာနိုင်ငံမှာဒီလိုစူပေးတံပေးဟိုလောက်တာမျိုးလောက်ရမျိုးမရှိဘူးဆိုတဲ့အမြင်တွေရှိပါတယ်ဒါကြောင့်လဲအားရလိုက်စားမှုတွေမထိရောက်တာဆိုတဲ့အမြင်မျိုးတွေရှိပါတယ်ဆိုလိုတာကတော့တချို့ကဟိုလက်ပိတ်လိုက်ယူမှုတကယ်ကြီးကြီးမားတွေဖြစ်တယ်အေးအေးယူတာလည်းမရှိဘူးဟိုနောက်ဆုံးလုံအောင်ကျော်အလုတ်ထွက်တာလောက်ပဲရှိရဆိုတဲ့အမြင်မျိုးတွေလည်းရှိနေဆရာဒါတွေကတော့ဒီတရားဥပဒေစမိုးရေးရှုတော့ငါပဲဖြစ်ဖြစ်ဒီအချင်းပြက်လက်ချစားမှုတွေတက်ပြက်ရင်းမှာပဲဖြစ်ဖြစ်ဒါအားနည်းချက်တခုလို့မဆိုနိုင်ဘူးဆရာ
မဆိုနိုင်တာပေါ့ဗျာအခုဒီသူကဒီမှာဘာလဲဝင်ကြီးထွက်တဲ့ကိစ္စကတော့သူကသမရစီမှာသူကနှုတ်ခွန်းတောင်းထားတာဆိုတော့သမရခွင့်ပြုလိုက်တယ်ဆိုတဲ့အနေထားပဲကျွန်တော်တရားဝင်ပြီးရတာပေါ့နော်ဟိုချက်ချင်းကျွန်တော်မသိရတော့အဲ့ဒီပုံမှာတော့မှတ်ချက်ပြုကိုခရင်ပါတယ်ဒါပေမဲ့ခုနကလို့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ရေးမှာဒီတိကိုက်မှာဆိုတဲ့အတွက်ဆိုတော့ချမ်းသာတဲ့ကိစ္စတွေရှိတယ်ဗျအဲ့ဒီမှာတော့ကျွန်တော်မြင်တာကတော့အမျိုးသားပြည်နယ်ပြည်နယ်ရေးကတခိုးတွေမပါဘူးနော်ဒီရုံကြီးအနေဖောက်ဖြစ်တဲ့လူတွေမပါဘူးနိုင်ငံကြီးပြဿနာတွေရဖြစ်တဲ့ပြဿနာတွေအပေါ်မှာကျွန်တော်တို့မျိုးသားပြည်နယ်ပြည်နယ်ရေးကရည်ရွယ်မဆောင်တဲ့တွင်နဲ့တိုင်းပြည်ဘန္တာတွေခိုးဖွက်သွားတဲ့လူတွေကိုယ်အမေလင်းပစ္စည်းတွေတုံးဆဲသွားတဲ့လူတွေနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ရည်ရွယ်ဆောင်တဲ့တွင်ထောက်ပြည်သူတွေအဲ့ဒါကိုမကြည့်ကြတာပေါ့ဗျာ။အာမကွေးတိုင်းမှာကျွန်တော်တို့တွေ့ရတယ်ဗျာ။တိုင်းပြည်ဘန္တာထောင်နဲ့ချီတဲ့ပတ်စံတွေကိုအာကိုယ်ပိုင်ပတ်စံကြားနေတာပဲ။ဟောတုံးဆဲသွားတဲ့ကိစ္စတွေကိုဒီတိုင်းနဲ့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ရည်ပြန်လက်ခံရတဲ့ကိစ္စတွေအမျိုးစင်ကျုံးလို့ကိစ္စမျိုးတွေပေါ့ဗျာ။တိုင်းပြည်ရဲ့ဘာသာတွေမျက်နှာဆုံးရှုံးကြတဲ့ကိစ္စတွေဒါတွေကတော့အမျိုးသားပြည်နယ်ပြည်နယ်ကြီးနဲ့ပြန်ဆိုင်နေလို့ကျွန်တော်မထင်ဘူးရဘယ်သူမှလည်းကာကွယ်ရမှာမဖြစ်ပါဘူးကိုယ့်ပါတီတွေကတခိုးခိုးသွားတဲ့ကိစ္စအတွက်တော့ခုခံမှာမဟုတ်ဘူးအဲ့ဒါတွေကတော့အရေးယူဆောင်တဲ့တိုင်းပြည်မျက်နှာတဲ့ကိစ္စတွေမှာတိုင်းပြည်ကိုမျက်နှာဆုံးရှုံးစေသူတွေကိုပြစ်မှုကြောင့်ရအရေးယူဆောင်ဖို့လိုးကိုလိုတယ်အဲ့လိုမလုပ်လို့ရှိရင်ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ကြီးလည်းဖြစ်မှာမဟုတ်ဘူးတရားဥပဒေစိုးမိုးတဲ့ဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်
ဟုတ်ကဲ့ဆရာဦးသိန်းသိန်းဆွေးနွေးပြတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာရှိတယ်လို့ပဲဒီ Facebook ကနေပေးပို့ထားတဲ့စာတချို့လည်းကြံနေပါသေးတယ်မဆုံမဖတ်ပြပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်မထွေးဆိုတဲ့အကောင့်ကတော့ NLD အစိုးရကိုထောက်ခံပါသည်တဲ့သို့တော့ပြည်သူအစိုးရဖြစ်လာခဲ့ပြီးတဲ့နောက်မှာပြန်လဲတင့်မြတ်ရေးမူကြောင့်လားမသိဘူးဆေးအာဏာရှင်တွေကိုဝေဖန်တာအရေးယူတာတွေအလွန်နှောင့်နှေးမှုတွေရှိတဲ့အတွက်အားမလိုအားမရဖြစ်မိပါသည်တဲ့ဥမာပြောရမယ်ဆိုရင်ဥကိုနီအမှုမကြသေးခင်တုန်းကအကောက်ခွန်အရာကြီးအကျင့်ပြက်လက်စားမှုဗီဒီယိုပေါ်မှာလဲထောက်ပြတာဝေဖန်တာမရှိပါဘူးတဲ့ပြီးတော့ဒီပြည်သူရဲ့ထောက်ခံမှုယုံကြည်မှုအားနည်းလာပြီးတော့အမှန်တရားအတွက်ဝန်ထမ်းကောင်းတွေလဲအားကိုရဲ့မဲဖြစ်ပြီးတော့ယနေ့အထိအကျင့်ပြက်လက်စားမှုရဲ့အောက်ကနေမလွတ်နိုင်ပါတဲ့အစိုးဆုံးဌာနကိုပြောစရာမလိုတော့ရအောင်ပဲတရားရေးဌာနရဲ့အကောက်ခွန်လူဝင်မှုကြီးကြပ်ရေးစီပင်သားရာမြေစရင်အမျက်ခွန်မော်တော်ယာဉ်မာတာထဒီကညာနာစတဲ့အကြီးစားဌာနတွေကအောက်ခြေဝန်ထမ်းယုံအားလုံးမှာအာဏာတွေနဲ့ချင်းချောက်ပြီးတော့မပြတ်မကွက်အထက်လူကြီးတွေအတွက်လစဉ်ပုံမှန်ရန်ပုံငွေရှာပေးနေရတဲ့ဝန်ထမ်းတွေရှိတယ်တဲ့မရှိတဲ့အမှုကိုရှိအောင်လို့လှုပ်ကြံပြီးတော့ငွေရှာပေးနေကြရတာပါတဲ့ဒါကြောင့်လဲမြန်မာနိုင်ငံမှာအကျင့်ပြက်လက်စားမှုတွေကိုပပျောက်ဖို့နဲ့ပြည်သူတွေရဲ့လုံခြုံမှုကာကွယ်နိုင်မှုအတွက်တရားဥပဒေစိုးမိုးဖို့ပြောဆိုလုပ်ပိုင်ကိုအများဆုံးရှိတဲ့ပြည်သူအစိုးရကနေပြီးတော့ဒီလိုမျိုးမကောင်းတဲ့လုပ်ရမှန်သမျှကိုရဲရဲဝံ့ဝံ့ပြောဆိုထောက်ပြပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်အရေးယူပေးစေလိုပါတယ်တဲ့ကြည်မောင်ဝင်းဆိုတဲ့အကောင့်ကတော့ကျွန်တော်အခုဆိုရင်အသက်ကြီးပါပြီတဲ့ငငယ်လေးတွေက NND ကိုထောက်ခံခဲ့တာပါတဲ့အခုတော့မကြိုက်ချင်သလိုဖြစ်လာပါပြီတဲ့ဥပဒေစိုးမိုးမှုအားနည်းတယ်ဆုံးဖြတ်ချက်မပြတ်သားဘူးတပြေးညီမရှိဘူးအခုအာဂရီတိုက်ဖြတ်ရေးမှာလဲစစ်တပ်မပါတဲ့ဥပဒေဖြစ်နေတယ်တဲ့စစ်တပ်ဆိုရင်သူတို့ဘာမှမလုပ်ရဲဘူးတဲ့ဒါကြောင့်မို့လို့အစိုးရနာမည်ပြတ်နေရပြီလို့ကျွန်တော်ထင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ Facebook ကမှတ်ချက်တွေဖြစ်ပါတယ်ဆိုတော့သူတို့မှတ်ချက်တွေမှာတော့ဒီအာရီလိုက်စားမှုတိုက်ဖြတ်ရင်းနဲ့ပတ်သက်လို့ဒီထင်သာမြင်သာကိစ္စတွေရှိနေပေမဲ့အရေးမကြီးဘူးပဲရှိနေတယ်ဆိုပြီးတော့သူတို့ထောက်ပြတာတွေရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုတီယာသွေးကိုကျွန်တော်မေးချင်ပါတယ်ဒီ NLD ဆိုရယ်အာရီလိုက်စားမှုတိုက်ဖြတ်ရင်းမှာဒီလိုထင်သာမြင်သာကိစ္စကြီးတွေမှာအရေးမကြီးနိုင်ပဲဖြစ်နေတာရောအားနည်းချက်တစ်ခုလို့ဖြစ်နေသလားခင်ဗျာ
ဟုတ်တယ်ကြာဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီ NLD ဆိုရယ်ကတကယ်လည်းလက်လက်ဆက်ဆက်နိုင်ငံရေးအစိုးရဖြစ်တယ်ကြာတော့ဒီကျွန်တော်တို့ဘီရိုကရက်တစ်မက်ကနီဇင်မှာရှိနေတဲ့တက်တနာတွေကိုသူကဟိုကောင်းကောင်းရေးချက်ကြာအဲ့နည်းဆိုင်ဆိုင်နားမလဲတာဖြစ်တဲ့အတွက်မဟုတ်လို့ဘယ်လိုကာယမမသိဖြစ်နေတာဒါကြောင့်လည်းဟိုဟိုကျွန်တော်ပထမသင်ကြားခဲ့သလိုပဲအတိုင်းစားတွေတစ်ဆင့်သူကတက်တနာတွေကိုဟိုစောက်ပြော်နေတဲ့သဘောတိုင်းစားတွေတစ်ဆင့်တက်တနာတွေကိုရှာဖွေနေတဲ့သဘောရှိတယ်အဲ့ဒါကမလုံလောက်တဲ့အပြင်ဟိုကျွန်တော်တို့တက်တက်ကျွန်တော်တို့ဒီလုံနေတဲ့လူတွေကိုဟိုနယ်ပယ်တစ်ခုထားပြီးတော့ ဟိုလုံးရအတိုင်မခံအောင်လုံးဆိုတဲ့သဘောမျိုးကျွန်တော်တို့ဟိုမိမောက်ခုပြလို့ဒီ grant တာလို့လည်းဖြစ်နေတာပေါ့နော်ဆိုတော့ဒါကဟိုလုံးချင်တယ်အဲအစိုးရအနေနဲ့ green government ဆိုတာကျွန်တော်တို့ဒီဟိုအမေရိကန်တန်းစင်တဲ့အစိုးရရဲ့ data education ဟိုလိုလုပ်တဲ့အစိုးရတည်းတော့ဖြစ်ချင်တယ်တော်တော်လုံးပေါ်လို့လုံးထုံးလုံးဒီတိုင်းမှာအားနည်းပြစီတယ်နောက်တစ်ခါလုံးလုံးတော်တော်များများကတော့ပြောလို့ပေါ့နော်ဒီတက်တော်ရလေကျွန်တော်တို့ဒီစီးပွားရေးလုပ်တဲ့တိုင်းပြီးဖြစ်နေတယ်ဒီတိုင်းပြီးမှာအဲ့တော့ဒီဘာလို့လုပ်နေလဲတော်တော်များများလည်းအဲ့ဆက်ဆက်နေကြတယ်တခုဒီပုံကလေးရတဲ့ဆက်ဆက်တယ်ကျွန်တော်တို့ဒီအထူးရတဲ့ဆက်ဆက်တယ်တက်နေဆက်ဆက်တယ်ဒီလိုမျိုးဆက်ဆက်တဲ့အခါမှာကိစ္စတခုကိုလိုက်လိုက်ကြတယ်နောက်ဆုံးတကယ်ကိုဟိုအင်္ဂလမကြီးပါတဲ့ဌာနကြီးတခုနဲ့တွားချိတ်မိတယ်ဆိုရင်ဒီလိုက်နေတဲ့ဟလာအဖွဲ့စည်းတွေဟလာတိုင်ကျင်တဲ့အဖွဲ့စည်းတွေနေတဲ့ဟာအကင်တွေကခတ်သွားတာမျိုးတကယ်အချက်လက်ကိုရအောင်လို့ဖို့အဖြစ်အဖြစ်တင်ရတာမျိုးအဲ့လိုပြင်နေတဲ့အချိန်မှာဟလာဟိုကျွန်တော်တို့ဒီအသက်တွေတောက်သွားတာမျိုးဒါမျိုးတွေအများကြီးဖြစ်တယ်ဆိုတော့ဒီလိုဟာမျိုးတွေကိုမရှိအောင်ဘလို့ဒီဟာကြကြကင်တွေမလဲဟလာကျွန်တော်တို့ဒီသက်သက်အဖွဲ့ကြီးတွေအားလုံးနဲ့ပေါင်းတဲ့အဖွဲ့ကြီးမျိုးတွေဖွဲ့ထားပြီးတော့ဟလာရှာပွေဖန်ဆီးတာမျိုးပေါ်ထုတ်ဖန်ဆီးတာမျိုးတကယ်လို့လက်နဲ့ထူထောင်ဖန်ဆီးတာမျိုးတိုင်စားမမဟုတ်ပဲနဲ့တော့ကျွန်တော်တို့ဒီလိုလက်ပေးလက်ယူဖြစ်တဲ့ဟလာဒီလိုအကြံဖန်လုပ်တဲ့နေရာတွေအားလုံးကိုတို့တို့ပြအောင်သွားဖို့သင်ဦးကဆရာကြီးတင်ပြသွားတယ်လို့ပဲကျွန်တော်တို့စက်ကိုအခြေခံတဲ့ဒီလိုအခြေခံတဲ့စက်ကိုအခြေခံတဲ့စနစ်ဒီအသာဆုံးကိစ္စတွေစက်တွေအရေးသေးနှိမ့်ဖို့လူရဲကိစ္စတွေရှိတယ်မလေးစားဟိုကျွန်တော်ရောက်သွားတဲ့အစီတမင်းတွေကိစ္စမှာဆိုလို့ရှိလို့ရှိလို့ချင်းကျွန်တော်တို့ဒီစင်မောတွေကွန်တေနာတွေကိုကျွန်တော်တို့ဆောက်ချက်ပဲနေလာပြီးတော့ဒါရှာဖွေဖန်းရှိနေကျွန်တော်တို့ဒီဝင်ဝင်နဲ့အင်အားမလုံးလောက်တာတွေစက်ပစ္စည်းအားနေတာတွေအများကြီးရှိတယ်ဆိုတော့ဘတ်စုံပေါ်တော့ကျွန်တော်တို့လုတ်ဆောင်ရအများကြီးရှိတယ်အဲ့တော့ဟိုအထူးအနေနဲ့လည်းအပြတ်တည်းရှိပါတယ်တိတော့တကယ်တာဝန်ယူပြီးတကယ်အကူအညီပေးတိုင်းလည်းကျွန်တော်တို့အဝင်နဲ့ဟောင်းနေကျွန်တော်တို့ဒါအောင်နားလည်တဲ့တကယ်ဦးလေဟိုပူပေါင်းပါဝင်ပြည်နေတဲ့ကျွန်တော်တို့ဝန်ထမ်းအဟောင်းတွေဒီညင်းလေးပေါ့တော့ဝန်ထမ်းတွေဒီလောကကြီးတစ်ခုလုံးကိုဘာလို့ရဘာလို့တော့မယ်ဆိုတာသိရဝန်ထမ်းဟောင်းတွေကျွန်တော်တို့ပြည့်ချက်ထားသိကြံကြောင်ဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့ဟိုလိုက်မှန်ပြီးတော့ကျွန်တော်တို့ operation တွေလုပ်ပြီးဖမ်းပါအောင်ရမှာကြ
โอเคเจ
ซูบาโอเคโอเคโอเคโอเคโอเ
คโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเ
คโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคဘယ်သူလူစုလို့ကျွန်တော်တို့ရေးယူရမယ်ဆိုတော့အဲ့ဒီအပြင်ပေါ့ဗျာဒါသမရကိုင်းတွယ်နိုင်ရမယ်ဘာလို့ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံချာပွဲပုံမှာ58ကာကြီးနဲ့199ကာကြီးဟာသမရအထုတိတ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအဖွဲ့စည်းရဲ့အကြီးအကဲဖြစ်တယ်အဲ့တော့အဲ့ဒါတွေကိုကိုင်းတွယ်ပြီးတော့ဘယ်သူပဲဖြစ်ဖြစ်ဘယ်ဌာနဖြစ်ဖြစ်တန်းကြီးရဲ့အကျိုးစီးပွားကိုပြည့်စည်အောင်အလွဲသုံးစားလုပ်တယ်ကိုယ်ပိုင်ဖြစ်ကိုချိုးအတွက်သုံးတယ်ဆိုရင်ရေးယူရရမယ်ရင်းရဲနိုင်တဲ့အနေထားမျိုးကျွန်တော်တို့ဖန်တီးရမယ်။ဒါပေါ်စီဘုံချံဦးတွေက2008ဖွဲ့စည်းပုံချံဦးတွေကသမရကိုအနိုင်ထားတဲ့အာဏာတွေဖြစ်တယ်။အဲ့ဒီအာဏာတွေရေးရဲသုံးပြီးတော့ကျွန်တော်တို့ဒီလက်ပေးတာယူမှုတွေနှိမ့်နေရမယ်။အဲ့တော့အဲ့ဒီခါမှလည်းဘယ်ဖွဲ့စည်းရမှာဝင်ပြီးဟာဒီတကိုးတွေကကျွန်တော်တို့ထဲမှာရေးမယူပါနဲ့လို့ပြောမပြောရဲပါဘူး။အဲ့
တော့
ဥတွေစိုးမိုးမှုအပိုင်းကိုတကယ်ကိုင်ကျွယ်သုံးဆွဲနိုင်မှုပဲလို့ကျွန်တော်ထင်တယ်။
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့စာတစောင်လည်းရှင်းနေပါသေးတယ်ကိုဖြိုးဝင်းထက်အောင်ဆိုတဲ့ပုဂ္ဂိုလ်ကကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်ကဖြိုးဝင်းထက်အောင်ပါမြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီလို့ဖြစ်ပေါ်နေတဲ့အဂတိလိုက်စားမှုတွေလက်စားမှုတွေကအခုချိန်အထိကိုရှိနေသေးပါအဲ့လိုအဂတိလိုက်စားမှုလက်စားရခြင်းရဲ့အကြောင်းရင်းတွေကနိုင်ငံကဆင်းရဲတာကြောင့်မိသားစုအတွက်နေရေးထိုင်ရေးစားရေးတောက်ရေးအခြေအနေတွေအတွက်လုံးလောက်တဲ့လာစာမရှိတာဒုတိယအတွက်တနေ့ဝင်ဝင်နဲ့တနေ့ထွက်ငွေမညီမျှတာတွေကလည်းအကြောင်းရင်းဖြစ်ပါတယ်ဒါပေမဲ့အရင်အစိုးရရှင်းရှင်းပြောရရင်စီအစိုးရလက်ထက်ကနဲ့စာရင်တော့အခုအရသာ NLD အစိုးရလက်ထက်မှာတော့အများကြီးတိုးတက်ပြောင်းလဲလာနေပါပြီဒါပေမဲ့လည်းပြည်သူတွေကျေနပ်အားရောက်လောက်အောင်ထိတော့မရှိသေးပါဘူးဟိုတုန်းကလိုပေါ်တင်ကြီးတွေလုံနေတာတော့မဟုတ်တော့ပေမဲ့တိတာတိစေမမြင်စေနဲ့ဆိုတော့မြန်မာစကားပုံလိုပဲပေါ့ဗျာဌာနတိုင်းလိုလိုမှာတော့ရှိနေသေးပါတွေ့နေမြင်နေရတဲ့ဌာနတွေကိုပြောရမယ်ဆိုရင်တော့အများကြီးပါပဲဥပမာပြောရရင်ရင်တိန်ရဲဌာနဆိုပါစို့အဲ့လိုပါပဲခြားဌာနတွေမှာလည်းဖာတိပါသာနေကြတာပါပဲအခုလိုလက်ပေးလက်ယူမှုတွေပေါ်နေရခြင်းရဲ့အဓိကအကြောင်းရင်းကခြားမှတ်ထားတဲ့စည်းကမ်းတွေကိုဖောက်ပြက်သူတွေကိုထိရောက်စွာအရေးယူခြင်းမရှိလပ်ပြီးတာကိုလက်ခံထားသူတွေကိုထိရောက်စွာအရေးယူခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဒေါန်ဆန်းစကြီးပြောခဲ့သလိုဝန်ကြီးတွေလက်စားရင်ထောင်ထဲနေရမယ်ဆိုတဲ့အတိုင်းသမ္မတကြီးဦးဝင်းမြတ်က တကြမ်းမှန်နဲ့ထိတိရရောက်အေးအေးယူသွားမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအဂရိကင်းစင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာနိုင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါလည်းကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကတူပဲစာပါကျွန်တော်တို့ဒီဒီလက်ပိလက်ယူမှုတွေနဲ့ပတ်သက်လို့ဒီကမ္ဘာတဝန်းအချင်းပြတ်ချဆမှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ Transparency International ရဲ့နောက်ဆုံးအစီရင်ခံစာမှာဆိုရင်လည်းကျွန်တော်မြန်မာနိုင်ငံအဆင့်နိုင်ငံပေါင်း180မှာအဆင့်130မှာရှိနေတယ်ဆိုပြီးဖော်ပြထားပါတယ်တကယ်တော့ဒီတိုင်းပြည်တွေချမ်းသာတာနဲ့မြတ်ကြောမှုတွေမြတ်မြတ်တရာခန်းစားတဲ့တိုင်းပြည်မျိုးတွေမှာတော့ဒီအဂိလိုက်စားမှုတွေရော့တာတွေ့ပါတယ်မြန်မာနိုင်ငံအခြေအနေမှာတော့လက်တလုံးချမ်းလည်းမချမ်းသာကြော်ရတာတွေကလည်းမျက်မျက်တတာမရှိဘူးဆိုတော့အဂိလိုက်စားမှုတွေပေါ်နေရလည်းဖြစ်ပါတယ်ဆိုတော့ဟိုလက်တလုံးအခြေအနေမှာကျွန်တော်တို့တိုင်းပြည်ကလည်းမချမ်းသာဘူးကြော်ရမှုတွေကလည်းမျက်တလာတဲ့အချိန်ထိထိုင်ဆောင်နေလို့ကလည်းမဖြစ်တော့အဂိတိုက်စားမှုတွေရော့ပါရေးဆိုရင်အခုလက်တလုံးမှာအရေးကြီးလှုပ်လဲလှုပ်နိုင်မယ်ဖြစ်လဲဖြစ်နိုင်မယ်နည်းလမ်းနေဆိုရင်ဘာတွေများရှိမလဲကိုတိရသွေး
အဲ့ဒီကတော့ဗျာလောစင်မှာဆိုတော့ကျွန်တော်ပြောတဲ့ဟာကိုပဲကျွန်တော်ပြန်ပြီးတော့ဟိုကောက်ရပါလိမ့်မယ်ဟိုအခုကျွန်တော်တို့ဒီအာဂိတိုက်လိုက်တိုက်ကျွန်တော်တို့အာဂိလိုက်သာမှုတိုက်ချက်ရေးပေါ့နော်အဖွဲ့ဖွဲ့ထားတယ်အဲ့ဒီအဖွဲ့ကြီးရဲ့ကျွန်တော်တို့တောက်ရှားဆောင်ရွက်နိုင်မှုပေါ့နော်ဟိုပြည့်တယ်လို့လို့လည်းသူတို့လုံနိုင်အောင်ကျွန်တော်တို့ဥပဒေတွေပြဋ္ဌာန်းပေးဖို့လို့လည်းနောက်တစ်ခါကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့ပေါ့နော်ကျွန်တော်တို့နားလည်တာဟလာဟိုတနေ့ကဒီနေ့ကရှင်းလင်းပွဲပေါ့ဆိုစာတုံးလုံးကပြောသွားတယ်သူတို့ဒီနေ့လောကလောကဒီဒီကျွန်တော်တို့ဒီအချင်းတဲ့ဒီသာဘူးတွေပတ်သက်ပြီးတော့တိုက်ချက်မှုတွေပတ်သက်ပြီးတော့ဖတ်တော်တော့သိပြီးတော့လုပ်ပိုင်ခွင့်မရှိတော့ပဲတဲ့။သူကပြောတယ်အဖွဲ့အစ်စ်ဖွဲ့လိုက်တဲ့အဖွဲ့အပဲလုပ်နေတယ်ဆိုတာမျိုးရှိတယ်။ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အဖွဲ့စည်းတိုင်းမှာကျွန်တော်တို့ဒီလိုမျိုးရှာဖွေဖန်ဆီးမှုတွေစုံစမ်းဖန်ဆီးမှုတွေကျွန်တော်တို့ဘယ်နေရာတွေမှာဘယ်လိုအခြေအနေမျိုးတွေစိုးနေလဲအပြည်ပြည်လူစုအတန်ကိုကျွန်တော်နားထောင်လာလည်းရှိမယ်။ဆိုတော့အဖွဲ့စည်းတွေကနေပြီးတော့ထိုးပေါက်ပြီးတော့ data စုံစမ်းပြီးတော့ဘယ်နေရာတွေမှာတော့ဖြစ်ရင်ဘယ်လိုနည်းတွေနဲ့အချင်းသက်ဆက်စားမှုတွေလုပ်နေလဲစီးပွားဖြစ်နေလဲဟလာအကြံဖန်လုပ်နေကြဆိုလဲမတရားဖြစ်ရောင်းဝယ်ဖောက်ကားနေကြတယ်ဒါပြောရင်ကျွန်တော်တို့ဟို operation တွေကိုလုပ်လုပ်ပြီးတော့ကျွန်တော်တို့ကလုပ်ပါပဲဟိုဒီကတိုင်းပြည်တွေမှာဆိုလို့ကျွန်တော်တို့ကြားနေတာကဟိုဘယ်တယောက်ကိုဖမ်းလိုက်ပြီးတော့အပေတံပေးလိုက်တဲ့တရုတ်ပါဆိုလို့ရှိနေဆိုလို့ရှိနေကျွန်တော်တို့ဖမ်းလည်းဖမ်းရမယ်ရှားဖွေဖမ်းဆီးမှုတွေလုပ်ပြီးတော့စိတ်ပိတာတာကျွန်တော်တို့တခါလေအပြစ်ပေးဒီပြည်ကအပြစ်ပေးမှုတွေလည်းလုပ်ရမယ်ဘာမှကျွန်တော်တို့ကဒီလူဖွဲ့ကြီးကဟိုဟိုကျွန်တော်တို့အသေးနဲ့ရှိလာတယ်တစ်ဖက်လုံးဝင်နေအဖွဲ့ကြီးကကျွန်တော်ပြည်သူလူထု
လာနေတဲ့ကိုတရားသွေးကျွန်တော်ချိန်လဲဒီလောက်ပဲရတဲ့အတွက်ဒီမြန်မာပဲရက်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ဥတီယာသွေးဥသိန်းတန်းကိုယ်တိုင်ပါဝင်သူတွေမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စနေညချမ်းအစီအစဉ်ဒီအဆုံးမသက်ခင်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ပြောပြပေးပါရှင
်မြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်ဖော်ပြပြောဆိုခံရတဲ့ဗိုလ်ချုပ်ကြီးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်ပီရိုသမ္မတရုံးကမ်းမှာမိနစ်တောက်ကြာနေကမိနစ်80ကြာတွေ့ဆုံဆွေးနွေးကြပါတယ်အဲ့ဒီနောက်သမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့စင်ကာပူမှာဇွန်လ7ရက်နေ့တွေ့ဆုံဆွေးနွေးမယ့်အကြောင်းအင်ပီရိုတောင်ဘက်မြက်ခင်းပြည်မှာသတင်းထောက်တွေကိုကြေညာခဲ့ပါတယ်။ပိုင်းနဲ့နယ်မြေအငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ကျွန်းတွေပေါ်မှာတရုတ်ဘက်ကစစ်ရေးအင်အားတိုးချဲ့လာတဲ့လောက်ရက်ကိုအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဝေဖန်လိုက်တယ်လို့လက်တလော့တက်ဆန်လိုက်တဲ့လက်နက်တွေဟာဘေးပတ်ဝန်းကျင်နိုင်ငံတွေကိုချင်းချောက်ဖို့ရည်ရွယ်ရင်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။စင်ကာပူမှာနှစ်ဆင်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ဆန်ရဆွေးနွေးပွဲအတွင်းဒီကနေ့မှာအဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးကြဖို့အင်ဒိုနီးရှားကာကွယ်ဝင်ကြီးကဒီကနေ့စင်ကာပူမှာကျင်းပတဲ့ဒေတာရီလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာသတိပေးပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးပြီးမကင်တွယ်ဘူးဆိုရင်တော့ကိုရက်တေဖြန့်ချက်ဖို့အတွက်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကဒီလူတွေကိုစုဆောင်းသွားနိုင်တယ်လို့သတိပေးပြောဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေစန္ဒအလျောက်ဌာနေပြန်လာမယ်ဆိုရင်အားလုံးကိုပြန်လည်လက်ခံဖို့မြန်မာဘက်ကစန္ဒရှိပါတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုရုံးဝန်ကြီးဦးတောင်ထွန်းကဒီကနေ့ပြောဆိုသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေမနေ့ခင် VOA စီစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာချင်းခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.